Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဖေဖော်ဝါရီလ24ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မူဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။တော်ရရှင်တွေကိုတင်ဆက်ပေးမယ်ထိတဲရောက်သတင်းတွေမှာတော့ရုရှားအနေနဲ့ယူကရိန်းကိုစပြီးတော့ဝင်တိုက်နေပါပြီ။ရုရှားသမ္မတကအထူးစစ်စင်ရေးကြေညာပြီးတော့တခြားနိုင်ငံတွေကိုဝင်မဆွတ်ဖို့ဒီကနေ့မနက်စောစောပြောပြီးမှပဲချက်ချင်းကိုဖြစ်လာနေတာပါ။ဒီလိုယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုကိုမြန်မာစစ်ကောင်စီဘက်ကတော့ထောက်ခံပြောဆိုလိုက်ပါတယ်။နောက်ရုရှားကနေယူကရိန်းကိုဝင်တိုက်ပြီးတဲ့နောက်မှာတော့ကမ္ဘာအစုရှယ်ယာဈေးတွေထိုးကျပြီးတော့လောင်စာဆီဈေးနဲ့ရွှေဈေးတွေကစံချိန်တင်ထိုးတက်သွားပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူဂမ်ဘီယာကနေဆွဲဆိုထားတဲ့ဒီလူမျိုးတုံးသက်ဖြတ်မှုဆိုတဲ့အမှု ICJ တရားရုံးမှာမြန်မာနိုင်ငံကကိုစားပြုပြီးတော့စစ်ကောင်စီထွက်ဆိုချက်အပေါ်မှာနိုင်ငံတကာဥပဒေပညာရှင်တို့ရဲ့တုံးသက်ချက်နဲ့အတူသခိုင်းကောလင်းဘက်မှာတော့စစ်တပ်ကနေနယ်မြေရှင်းခဲ့တဲ့ကြေးရွာတွေမှာအမျိုးသမီးတွေအပါအဝင်အသက်ခံထားရတဲ့အရက်သားတချို့တွေ့ရှိပါတယ်ဒီသတင်းမှာနားဆင်ရမှာကတော့
စက်ကောင်စီကဒီတိုင်းတက်တက်မဲ့ကြီးကိုတော်တော်လေးစက်ကြောင်းထိုးပြီးတော့အာတော့တော့သူနည်းနည်းရှင်းလင်းရေးပုံစံမျိုးလုပ်တာပေါ့
ဒီသတင်းနဲ့အတူနောက်ဒီအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုမှာပါခဲ့တဲ့အစိုးရဝင်တဲ့အများအပြားအကြက်အတဲတွေကြုံနေရတဲ့အကြောင်းသတင်းဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးနဲ့ဒီအတရခွင့်ရဲ့နောက်ဆုံးအခြေအနေစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ယူကရိန်းနိုင်ငံမြို့တော်ကီးဖ်အပါအဝင်မြို့ကြီးဒါဇင်ဝက်ကျော်ကိုဒီနေ့ကြက်တာရီနေ့မနေ့မှာပဲရုရှားဘက်ကမစ်ဆိုင်ဒုံးကျည်တွေနဲ့စတင်ပစ်ခတ်နေပါပြီယူကရိန်းနိုင်ငံတောင်ပိုင်းကံရုတ်တမ်းမှာလည်းရုရှားတပ်တွေဝင်လာပါတယ်မစ်ဆိုင်တိုက်ခိုက်မှုတွေဟာယူကရိန်းစစ်တပ်ရဲ့ကာကွယ်ရေးဌာနတွေနဲ့စစ်ရေးအဆောက်အုံတွေကိုပစ်မှတ်ထားတိုက်ခိုက်ကြလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်အထူးစစ်စင်ရေးလို့ရုရှားသမ္မတဗလာဒီမာပူတင်ကတုံ့နှုံးပြီးရုပ်မြင်သံကြားကနေကြေညာလို့သိပ်မကြာခင်မှာပဲတိုက်ခိုက်မှုတွေစတင်လာတာပါ။ဒါပေမဲ့လည်းယူကရိန်းခေါင်းဆောင်တွေကတော့ဒီကြီးကျော်မှုဟာစစ်ရေးအရအပြည့်အဝကြီးကျော်မှုဖြစ်ပြီးဥရောပတမိုင်းမှာဒုတိယအကြီးဆုံးကြီးကျော်မှုဖြစ်ပြောဆိုနေပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကတော့စစ်အုပ်ချုပ်ရေးအရေးပေါ်ကြေညာပြီးယူကရိန်းပြည်သူတွေကိုအထိတ်တလန့်မဖြစ်ဖို့ဆော်နေပါတယ်။ဒါပေမဲ့လည်းရုရှားဘက်ကဖြစ်ခတ်တိုက်ခိုက်ပြီးဆိုတာနဲ့ယူကရိန်းပြည်သူတွေကြောက်လန့်ကြအော်ဟစ်အကူအညီတောင်းခံနေကြပါတယ်။ပို့ဆောင်စရာနေရာမရှိဘဲကလေးတွေနဲ့ကွင်းပြင်တွေမှာသွားစရာနေရာမရှိဖြစ်နေတဲ့ဆိုပြီးအော်ဟစ်သူတွေလည်းရှိနေပါတယ်။နိုင်ငံရှေ့ပိုင်းမာရီဒူပူမြို့ကြီးကနေလူတွေလူရဲ့ထွက်ခွာနေတယ်လို့ ATM ဆက်တွေမှာငွေထုတ်ဖို့လူတွေတက်စီတိုးဝင်နေကြပါတယ်။ကုန်စုံဆိုင်တွေနဲ့တက်စီဆိုင်တွေမှာလည်းလူတွေပြစ်သိပ်တိုးဝင်နေပါတယ်။အခုလိုရုရှားကယူကရိန်းကိုဝန်တိုက်တဲ့ပေါ်မြန်မာစစ်ကောင်စီကထောက်ခံပြောဆိုလိုက်ပါတယ်။စစ်ကောင်စီပြောကြရဗိုလ်ချုပ်စောင့်မင်းထွန်းကို VOA ကတိကျဆက်သွယ်မေးမြန်းချိန်မှာအခုလိုဖြေဆိုခဲ့တာပါ
နံပါတ်1ကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကဆိုင်ရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်နံပါတ်2အချက်အနေနဲ့ကတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချုပ်ထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီများရေးမှာအရာကြီးနိုင်ငံတစ်ခုအဖြစ်ရက်တိလေးရရှိကြောင်းကမ္ဘာကိုပြသခြင်းလိုပဲမြင်ပါတယ်ဒါပါပဲ
အချုပ်ချာအနာပိုင်းယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်ကမ္ဘာတဝန်းဝေဖန်ရှုတ်ချပြီးအမေရိကန်နဲ့အနောက်နိုင်ငံများအပြားကရုရှားပေါ်တံခတ်ရေးရမှုတွေချမှတ်ထားချိန်မှာမြန်မာစစ်ကောင်စီကတော့ရုရှားရဲ့လူရက်ကိုထောက်ခံပြောဆိုလိုက်တာဖြစ်ပါတယ်မြန်မာစစ်ဘက်နဲ့ရုရှားစစ်ဘက်အကြားခိုင်မာတဲ့ဆက်ဆံရေးရှိထားပြီးအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြည်ကနေတဲ့ဇွန်လကပဲရုရှားနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်။ဒါအပြင်နိုင်ငံတကာမျက်နှာစာမှာစစ်ကောင်စီကိုရှာရှာပပကာကွယ်ပြောဆိုတဲ့နိုင်ငံတွေနဲ့ရုရှားဟာအဓိကနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဆီယာနာသိမ်းပြီးမြန်မာစစ်ကောင်စီကိုလက်နက်ရောင်းချမှုပိတ်ပင်ပေးဖို့ကုလသမဂ္ဂနဲ့မြန်မာအရေးကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားပေမဲ့ရုရှားကတော့ဆက်လက်ရောင်းချနေစေဖြစ်ပါလေ။ရုရှားကယူကရိန်းကိုအခုလိုဝန်တိုက်ပြီးတဲ့နောက်ကမ္ဘာအစုရှယ်ယာဈေးတွေထိုးကျပြီးလောင်စာဆီဈေးနဲ့ရွှေဈေးတွေလည်းတစ်ချိန်တည်းစံချိန်တင်ထိုးတက်သွားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုစစ်ဆင်လိုက်ကြောင်းကြေညာပြီးလေးမှာပဲရုရှားရေနံတင်ပို့မှုပြတ်တောက်နိုင်တာကြောင့်ရေနံစိမ်းဈေးကတစ်စီးကို6ဒေါ်လာနီးပါးထိုးတက်သွားကဒ ဒေါ်လာ100ကျော်အဖြစ်စံချိန်တင်သွားခဲ့ပါတယ်။စီစီကလည်းမနစ်စံတော်ရင်နောက်ပိုင်းစံချိန်တင်အမြင့်ဆုံးဖြစ်သွားပါပြီ။ဥရောပနဲ့အာရှဈေးကွက်မှာ400ရာခိုင်နှုန်းဒီနေ့ဈေးချခဲ့တယ်လို့ American Wall Street စုစီယာဂျိုယောင်းဝယ်ဈေးကွက်မှာလည်း 2.5 ရာခိုင်နှုန်းအထိမကျုံစဘူးဈေးချနေပါတယ်။အာရှဘက်မှာလည်းဂျပန်ရဲ့ MSCI X Japan ဈေးကွက်ကတော့စတော့ရှယ်ယာ300ရာခိုင်နှုန်းကျော်အဖြစ် 2020 နိုဝင်ဘာနောက်ပိုင်းမှာအနေအဆုံးကိုကျဆင်းသွားပါတယ်။အနောက်နိုင်ငံတွေဘက်ကလည်းကမ္ဘာစော့ရှယ်ဈေးကွက်ထက်ကရုရှားပန်တွေပိုင်ဆိုင်မှုပေါ်ထိရှုပ်တော့မယ်လို့ကြေညာလိုက်ချိန်မှာရုရှားငွေတန်ဖိုးဟာလည်း 9.5 ရာခိုင်နှုန်းကျော်ဖြစ်မကျုံစဘူးကျဆင်းသွားပြီးအမေရိကန်ဒေါ်လာကိုရုရှားရူဘယ်ငွေ 16.98 အထိကျဆင်းသွားပါတယ်။တစ်ချိန်တည်းမှာယူကရိန်းကိုစစ်ကြေညာခဲ့တဲ့ရုရှားသမ္မတကိုတာဝန်ယူတာဝန်ခံမှုရှိစေဖို့နောက်ထပ်ကြီးကြီးမားမားပြစ်မှတ်ထားတဲ့ကပ်ပိတ်ဆို့မှုတွေလုပ်ရေးဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်တာလီယွန်ကဒီနေ့ပဲကတိပြုလိုက်ပါတယ်။မလေးရှားနဲ့ကမ္ဘောဒီးယားခေါင်းဆောင်တွေမြန်မာပြည်နာကိုဒီနေ့ကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ်အစ္စမစ်ဆာဘရီယာကော့ဘ်နဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နောက်ကမ္ဘောဒီးယားဘုရင်နိုရဒန်စီဟာမိုနီတို့မြန်မာနိုင်ငံကစစ်အာဏာသိမ်းအကျပ်တဲနဲ့တခြားဒေသတွေပြည်နာတွေကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။မနေ့ဩဂတ်လမှာမလေးရှားဝန်ကြီးချုပ်အစ်ဖြစ်လာတဲ့ရာကော့ဘ်ရဲ့အခုပထမဆုံးကမ္ဘောဒီးယားခီးစင်မှာအာဆီယံဘုံသဘောတူချက်၅ချက်ကိုအကောင်အထည်ဖော်ပြီးအဓိကဆင်းရဲခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အာဆီယံနိုင်ငံဖွဲ့ဝင်မလေးရှားအနေနဲ့အာဆီယံဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားခီးစင်အတွင်းဆွေးနွေးမှုထဲမှာလွန်ခဲ့တဲ့တစ်နှစ်ကမြန်မာစစ်အာဏာသိမ်းမှုပြီးငြိမ်းချမ်းရေးပြန်ဖော်ဆောင်နိုင်ဖို့အာဆီယံရဲ့ရည်မှန်းချက်ပေါ်ထင်အပ်ဆွေးနွေးခဲ့ကြတာပါ။ဝန်ကြီးချုပ်ဟန်ဆန်အနေနဲ့စစ်အာဏာသိမ်းပြီးမြန်မာနိုင်ငံကိုပထမဆုံးနိုင်ငံခြားခေါင်းဆောင်ဖြစ်သွားကအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုသွားတွေ့ပြီးအာဆီယံအစည်းအဝေးတွေတက်ခွင့်မရတဲ့မြန်မာပြည်နာကိုပြန်လည်ပြည်လည်စီရေးကြိုးပမ်းခဲ့ပေမဲ့ပြန်တက်ခွင့်မရသေးပါဘူး။မလေးရှားနဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတချို့ကတော့ကမ္ဘောဒီးယားလိုမဟုတ်ပဲပိုတင်းမာတဲ့သဘောနဲ့မြန်မာပေါ်ဖိအားပေးလာနေရမှာဘုံသဘောတူချက်၅ချက်ကိုမြန်မာဘက်ကအကောင့်ထဲဖော်ဖို့ပြက်ကွက်နေသေးတဲ့အာဆီယံစစ်မြေစည်းဝေးတက်ခွင့်မပြုဖို့ဆက်တင်းခံထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ခြားသောရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရနိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့နိုင်ငံပိုင်စွမ်းအင်ဌာနကိုအများဆုံးပိတ်ဆို့တန်ခတ်ဖို့လူခွင့်အဖွဲ့တွေကတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီတပ်တွေအနေနဲ့အတိုက်ခံတွေပေါ်လေကြောင်းကနေတိုက်ခိုက်နေတာမို့လင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြန်မာရေနံနဲ့သဘောတန်ငွေလုပ်ငန်းပေါ်မှာလက်တွေ့တန်ခတ်အေးအေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါ။တူတောင်နဲ့ Chevron တို့အပါအဝင်နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြီးအဖွဲ့ Burma Campaign UK နဲ့ Justice for Myanmar စတဲ့အဖွဲ့တွေရဲ့အခုလိုတောင်းဆိုမှုအပေါ်အာရုံစိုက်မှုပိုရလာနေပါတယ်။မကြသေးခင်ကပဲဗြိတိန်အစိုးရကမြန်မာစစ်ကောင်စီတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေမှာအသုံးပြုနိုင်တဲ့ပစ္စည်းတွေတင်ပို့တာကိုကုမ္ပဏီတွေဘက်ကရပ်တန့်ပေးဖို့တောင်းဆိုထားပေမဲ့အစိုးရကမှတော့အမိန့်အဖြစ်မထုတ်ပြန်သေးပါဘူး။ခုလိုအချိန်မှာဥရောပသမဂ္ဂ EU အနေနဲ့မြန်မာစစ်တပ်နဲ့မြန်မာရေနံနဲ့သဘာဝတန်ငွေလုပ်ငန်းကိုပြစ်မှတ်ထားတံခါးပိတ်ဆို့မှုအသစ်တွေချမှတ်ထားတာကိုအကောင့်ထဲဖော်သင့်ပြီလို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့တောင်းဆိုလိုက်ပါတယ်။ဒါပြင် EU ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကနေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးအမြတ်ဖြစ်စေဖို့အတွက်တံခါးပိတ်ဆို့မှုစီမင်းနေနဲ့အညီလိုက်နာအောင် EU ဘက်ကကြီးကြပ်လှုံ့ဆော်တင်တယ်လို့လည်းတိုက်တွန်းထားပါတယ်။EU ကပြီးခဲ့တဲ့ February 22ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေပါဝင်စစ်တပ်နဲ့ဆက်နွယ်နေတဲ့ Crony တွေနဲ့ MOGE ပါဝင်စစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဒဏ်ခပိတ်ဆို့မှုအသစ်တွေကိုချမှတ်ခဲ့တာဖြစ်ပါတယ်။အသစ်ချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေကြောင့်စွမ်းအင်ကုမ္ပဏီတွေအတော်များများဟာမြန်မာနိုင်ငံမှာလုပ်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆိုင်းဖို့လိုအပ်မှာဖြစ်ပါတယ်။ဒါမှမဟုတ်လည်းအခုလိုဒဏ်ခပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်ကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှီးမြှုပ်နှံမှုတွေကို MOGE နဲ့တံခါးပိတ်ဆို့မှုမှာမပါဝင်တဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပေးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေတာပါ။အဲလိုသာ MOGE ကိုလွှဲပြောင်းပေးခဲ့မယ်ဆိုရင်မြန်မာစစ်တပ်ကိုပို့ပြီးတော့ကြောဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW အဖွဲ့ရဲ့အာရှရေးရာဆိုင်ရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်။ဒါ့အပြင် American, Britain, Norway, Japan, Thai, South Korea, ဩစတြေးလျနဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရည်ယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်ပွားမှုတားဆီးရေးမဖြစ်မနေလိုက်နာမဲ့အမေရိကန်တွေကိုစန့်ကျင်ဆန္ဒပြတဲ့ထရက်ကာမောင်းသူတွေကယ်လီဖိုးနီးယားပြည်နယ်ကနေဝါရှင်တန်ဒီစီမြို့တော်ကိုကားတွေနဲ့ချီတက်လာနေကြပါတယ်။ထရက်ကာနနာစင်တော့လမ်းပေါ်မှာတန်းစီမောင်းနေနေပြီးတော့ကယ်လီဖိုးနီးယားပြည်နယ်အဒီလန်တိုမြို့ကနေစတင်ထွက်ခွာခဲ့ကြတာပါ။ဟောင်ကောင်မှာတော့တရုတ်ဆိုးရရဲ့ zero covid covid-19 လုံးဝမရှိစေရဆိုတဲ့စီမံကိန်းအရဒေသခံတွေအားလုံးကို virus ရှိမရှိစစ်ဆေးဖို့လုပ်နေကြမှာပဲမနေ့ပုံထူးနေ့ကတော့ virus ကူးစက်သူဦးရေဟာ 1,654 ယောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်သွားခဲ့ပါတယ်။ဒါပြင်ဟောင်ကောင်မှာအသက်12နှစ်နဲ့အထက် covid ကာကွယ်ဆေးအနည်းဆုံးတစ်ကြိမ်ထိုးပြီးတဲ့သူတွေကိုကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်တွေလည်းထုတ်ပေးနေပါတယ်။အခုချိန်ကြီးတော့ကမ္ဘာတော်မှာ COVID-19 ကူးစက်သူဦးရေစုစုပေါင်းဟာ1,430ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူဦးရေဟာ 9.6 သန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus ကူးစက်မှုလေ့လာဆောင်ကြည့်ရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ American ပြည်ထောင်စုနဲ့ Iran နိုင်ငံကြား 2015 Nuclear သဘောတူညီချက်ပြန်အသက်သွင်းပြီးသဘောတူညီမှုရကန်နေအချိန်မှာနှစ်ဖက်အချင်းသားတွေလဲလှယ်ဖို့အစဉ်အသင့်ရှိတဲ့အကြောင်း Iran ဘက်ကပြောတာကို Reuters သတင်းမှာဖော်ပြထားပါတယ်။2015 nuclear သဘောတူညီမှုရကန်ဤအချိန်တုန်းကလည်းနှစ်ဖက်အကျဉ်းသားတွေပြန်လုပ်ပေးရေးကိုကနဦးအစ်စ်နေအနေနဲ့စတင်ခဲ့ပါတယ်။သဘောတူညီချက်အရအီရန်ဘက်က nuclear စီစဉ်တွေကိုကန့်သတ်ရသလိုအပြန်အလှန်အနေနဲ့အီရန်ပေါ်အရေးယူတန်းခတ်ထားတာတွေကိုလည်းရုပ်သိမ်းပေးရပါတယ်။အခုဒီချိန် nuclear အရေးသဘောတူညီချက်ချမှတ်ဖို့ဆိုရင် American နိုင်ငံသား၄ယောက်ကိုပြန်လုပ်ပေးရမယ်လို့ American ဘက်ကတော့တောင်းဆိုထားပါတယ်။ British နိုင်ငံကလည်းသူတို့နိုင်ငံသား၂ဦးကိုလွှတ်ပေးဖို့အီရန်ကိုတောင်းဆိုနေပါတယ်ခင်ဗျာ။စီးရီးယားနိုင်ငံမျိုးတော့ဒမတ်စကပ်စ်နားကစီးရီးယားတပ်တွေချထားတဲ့နေရာတွေကိုဥတီပြီးတော့အစ္စရေးဘက်ကဒုံးကျည်တွေနဲ့ဒီနေ့အစောပိုင်းမှာပြစ်ခတ်တာကြောင့်စစ်သား3ယောက်သေဆုံးပြီးထိခိုက်ပျက်စီးမှုတွေရှိတဲ့ကြောင်းစီးရီးယားဆိုရပိုင်သတင်းဌာနကဖော်ပြလိုက်ပါတယ်။အစ္စရေးဘက်ကဒုံးကျည်အများစုကိုစီးရီးယားရဲ့လေကြောင်းရန်ကာကွယ်ရေးဒုံးခွင်းစနစ်နဲ့ဖြိုခွင်းနိုင်ခဲ့ကြောင်းအမီမဖော်လို့သူစီးရီးယားစစ်ဘက်တာဝန်ရှိသူတူကိုကူကားပြီးတော့ဆိုရသတင်းမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အစ္စရေးဘက်ကတရားဝင်ထုတ်ပြန်ချက်တော့ချက်ချင်းထွက်မလာသေးပါဘူ
း။ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲနိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်။ ICJ တရားရုံးမှာဂမ်ဘီယာကစွဲတင်ထားတဲ့လူမျိုးတုံ့တက်ဖြတ်မှုဆိုတဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုစားပြုပြီးတော့စစ်ကောင်စီထွက်ဆိုခြင်းအပြင်သူ့ကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရကြောင်းနိုင်ငံတကာဥပဒေပညာရှင် Michael Bakker ကတုံ့တက်ပါတယ်။ICJ ကစစ်ကောင်စီကိုဘာကြောင့်ထွက်ဆိုခွင့်ပေးပါသလဲ။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အခမ်းအခနာကရောဘယ်လိုရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ပြောပြပေးပါရှင်
။မြန်မာနိုင်ငံကိစ္စမှာအာဏာသိမ်းခဲ့တဲ့အတွက်အခြေအနေတွေအပြောင်းအလဲဖြစ်သွားတော့ ICJ နိုင်ငံတကာတရားရုံးအနေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့သုံးသပ်ချက်တွေရှိပါတယ်။အဲ့ဒီအထက်မှာမြန်မာပြည်သူအများစုစိုးရိမ်နေတာကအခုလို ICJ နိုင်ငံတကာတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုရှောက်လဲခြေပောက်ခွင့်ပြုခဲ့တာဟာစစ်ကောင်စီကိုတရားဝင်အဖြစ်အတိမတ်ပြုရာရောက်မလားဆိုတဲ့အချက်ဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူနိုင်ငံတကာဥပဒေပညာရှင် Michael Bakker ရဲ့အမြင်ကတော့
Well that's been a really contentious issue that a lot of people have been concerned about over the past years since
ဒီချက်ကိုလွန်ခဲ့တဲ့နှစ်အာဏာသိမ်းလိုက်ခဲ့တဲ့ကလူအတော်များများစိုးရိမ်ပူပန်ခဲ့ကြတာဖြစ်ပါတယ်။အာဏာမသိမ်းခင်လေးမှာပဲကန့်ကွက်ချက်တွေကိုမြန်မာဘက်ကတရားရုံးကိုတင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လများစွာအတွင်းကဆိုရင်တကယ်လို့ ICJ ကအမှုကိုဆက်ပြီးကိုင်းသွင်းမယ်ဆိုရင်မြန်မာနိုင်ငံကိုကိုစားပြုမဲ့ကိုယ်စားလှယ်အတွက်စစ်ကောင်စီကိုပဲခွင့်ပြုမလားဆိုတာမသိမချာမရေမြံမှုတွေရှိခဲ့တာပါ။တချို့သူတွေကလည်းနိုင်ငံတကာစာမျက်နှာမှာမြန်မာကိုဘယ်သူတရားဝင်ကိုစားပြစ်တယ်လဲဆိုတဲ့နိုင်ငံရေးအရာဆုံးဖြတ်ချက်မျိုးတစုံတရာမရှိမချင်း ICJ တရားရုံးအနေနဲ့အမှုကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့ကြပါတယ်။တချို့သူတွေကလည်း NUG အမျိုးသားညီညွတ်ရေးအစိုးရပဲတရားရုံးမှာမြန်မာနိုင်ငံကိုကိုစားပြစ်တယ်လို့ဆွေးနွေးခဲ့ကြတာပါ။ NUG ကိုယ်တိုင်လည်းပြီးခဲ့တဲ့တရင်ဘက်အနေငယ်ကပဲကြေညာချက်ထုတ်ပြီးမြန်မာနိုင်ငံကိုကိုစားပြစ်ခွင့်ကိုအခိုင်အမာပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေနဲ့ပတ်သက်ရင်ထင်ထင်ရှားရှားဖြစ်နေတာကတော့တရားရုံးကအမှုကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ဆက်ပြီးသွားဖို့ဆုံးဖြတ်ချက်ချပြီးသားလို့ကျွန်တော်ထင်ပါတယ်
။ဒါပေမဲ့လည်း ICJ တရားရုံးကြားနာပွဲပထမဆုံးနေ့ကအဖွင့်စကားပြောကြားခဲ့တဲ့တရားရုံးဥက္ကဋ္ဌတရားသူကြီးဂျိုအန်ဒါနီရဲ့မိကွန်းမှာ ဒီအငင်းပွားပွဲရာကိစ္စကိုဖြေရှင်းလိမ့်မယ်လို့တချို့ကမျှော်လင့်ခဲ့ကြပါတယ်။အများမျှော်လင့်ထားသလိုရှင်းရှင်းလင်းလင်းပြောသွားတာမျိုးမရှိခဲ့ပေမဲ့သူ့မိန့်ခွန်းအစပိုင်းမှာပဲပြောသွားတဲ့အချက်ကနိုင်ငံတကာတရားရုံးရှေ့မှောက်အငင်းခုံဖြစ်တဲ့အမှုတွေဟာနိုင်ငံအချင်းချင်းသာဖြစ်ပြီးအထူးသဖြင့်အစိုးရချင်းမဟုတ်ဘူးလို့သူကထောက်ပြခဲ့ပါတယ်။ဒါဟာတရားရုံးမှာမြန်မာနိုင်ငံအတွက်ဘယ်သူကိုစားပြုတင်တယ်လဲဆိုတဲ့ကိစ္စကိုစိတ်ဝင်စားပြီးအရန်စိုးရိမ်နေကြတဲ့သက်ဆိုင်သူအသီးသီးကိုအချက်ပြလိုက်တာပဲလို့မိုက်ကယ်ဘက်ကာကမြင်ပါတယ်။
To me, the message there is to say the fact that the junta is representing Myanmar here doesn't have any broader effect.
သူပြောတာကိုကျွန်တော်နားလည်သလောက်ဆိုရင်အခုတရားရုံးမှာစစ်ကောင်စီကကိုစားပြုထွက်ဆိုနေရဲဆိုတဲ့အခြေအနေဟာဒီတဲ့ကြော်လွန်ပြီးကြဲပြန့်တဲ့အကျိုးတရားမှုရှိမနေပါဘူး။ဒီအမှုကိုတရားရုံးကရှေ့ဆက်ဆောင်ရွက်ဖို့လုပ်နေရတာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ ICJ မှာစစ်ကောင်စီကကိုစားပြုထွက်ဆိုခြင်းအပြင်သူဟာနိုင်ငံတကာမှာအလိုလျောက်တရားဝင်ဖြစ်သွားတယ်လို့မမြင်ပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာဆိုရင်လေမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်နေရာအတွက်ဘာဆုံးဖြတ်ချက်မှမချရသေးပါဘူး။ရက်တန်နေတဲ့ Creditation Company ရဲ့မှနစ်ကအစည်းအဝေးမှာဆိုရင်လေဆုံးဖြတ်ချက်ချဖို့ရွေးဆိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာအတွက်စစ်ကောင်စီရဲ့ကြိုးပမ်းချက်ကိုယာယီပယ်ချခဲ့တယ်လို့လက်ရှိတန်အမတ်ကြီးဦးကျော်မိုးထွန်းကိုပဲဆက်လက်ထားရှိခဲ့တာပါ။ဒါကြောင့်အခု ICJ တရားရုံးမှာစစ်ကောင်စီကမြန်မာနိုင်ငံကိုကိုယ်စားပြုတယ်ဆိုတဲ့နေရာမှာအခြားနိုင်ငံတွေကအဖွဲ့အစည်းတွေဒါမှမဟုတ်ကုလသမဂ္ဂလက်အောက်ခံအခြားအဖွဲ့အစည်းတွေအခြားနိုင်ငံတွေအပေါ်မှာတရားဝင်မရှိဘူးလို့ကျွန်တော်မြင်ပါတယ
် So what will be the scenario
ဒါဆိုရင်အခု ICJ ကကင်တွယ်နေတဲ့ဂမ်ဘီယာနဲ့မြန်မာအမှုအလားအလာဘယ်လိုရှိမလဲ NUG ကတော့သူတို့သာကိုစားပြုမယ်ဆိုရင်အခုမြန်မာဘက်ကကန့်ကွက်ထားတာတွေကိုရုပ်သိမ်းမှဖြစ်ပြီးတော့တရားရုံးနဲ့ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့ပြောထားပါတယ် ICJ ကိစ္စမှာ NUG ရဲ့အခန်းကဏ္ဍကိုဘယ်လိုမြင်ပါလဲရှင
် WellAs things are going, the fact that the NUG has said that if they were allowed to represent Myanmar,
NUG ကြိုးရတဲ့တကယ်လို့မြန်မာနိုင်ငံကိုကိုစားပြုခွင့်ရရင်ဒီကန့်ကွက်မှုတွေကိုရုပ်သိမ်းပြီးတရားရုံးအနေနဲ့အမှုကိုဆက်ပြီးဆောင်ရွက်ခွင့်ပြုမှာဖြစ်တဲ့ဆိုတဲ့အချက်ကတကယ်တမ်းမှာတော့အဓိပ္ပာယ်မရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်တရားရုံးကစစ်ကောင်စီကိုကိုစားပြုထွက်ဆိုခွင့်ပြုထားပြီးဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ကန့်ကွက်ချက်တွေကိုတရားရုံးကကြားနာပါလိမ့်မယ်။ဒါကြောင့် NUG အမျိုးသားညီညွတ်ရေးအစိုးရကဒီကန့်ကွက်မှုတွေကိုရုပ်သိမ်းမယ်ဆိုရင်တော့ ICJ တရားရုံးအနေနဲ့ဥပဒေလှုပ်ထုံးလုံနေနဲ့ညီမညီတေချာအောင်ဆောင်ရွက်ပြီးမှလှုပ်ဆောင်မယ်လို့ကျွန်တော်မြင်ပါတယ်
။ Michael Becker ဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိဖြစ်၄နှစ်ကြာလုပ်ခဲ့သူဖြစ်ပြီးမြန်မာကိုခြားတနိုင်ငံကလူမျိုးတုံးတက်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ မှာအမှုဖွင့်တရားစွဲနိုင်တဲ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့စာရန်ကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ
်။မယင်ချင်းနိုင်ပါရှင်။ဆက်ပြီးတော့စကိုင်းတိုင်းဘက်ကစီရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းမှာတော့စစ်ကောင်စီတပ်ကအနေမြေရှင်းလင်းနေပါတယ်။ကောလင်းမြို့နယ်ထဲမှာလည်းစစ်တပ်ကနေအနေမြေရှင်းလင်းခဲ့တဲ့ခြေရွာတွေမှာအမျိုးသမီးတွေအပါအဝင်အသက်ခံထားရတဲ့အရက်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါရယ်။မကွေးတိုင်းပေါ့မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေပါရယ်။ဒီအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကကျေးရွာတွေမှာစစ်ကောင်စီကဖေဖော်ဝါရီလ19ရက်နေ့ကစပြီးနေမြေရှင်းလင်းတာတွေဆက်လုပ်နေတာပါ။ဖေဖော်ဝါရီလ23ရက်နေ့ပိုင်းမှာတော့တန်ဖိုကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ဒေသခံကြေးရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာလည်းကြေးရွာသားတွေတိမ်းရှောင်နေတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့တေဆုံးဒဏ်ရာရတာတွေရှိတယ်လို့ဒေသခံတူကပြောပါတယ်
။ဆက်ကောင်စီကဒီတိုင်းတက်တက်မဲ့ကြီးကိုတော်တော်လေးစစ်ကြောင်းထိုးပြီးတော့ပြောရတော့သူတို့နည်းနည်းရှင်းလင်းပုံစံမျိုးလုပ်တာပေါ့။9နိုင်လောက်ကနေဆိုဒီရန်ကြီးအောင်စခန်းပေါ့နော်။ရန်ကြီးအောင်ဂိတ်ဒီဆက်ကောင်စီတပ်ကလူတွေကတန်ဖိုးလာတဲ့ကိုလက်နက်ကြီးနဲ့ထုပ်ပြင်ဝင်ပြီးတော့အေးနေနေမျိုးရှိရဲဒီနေ့ကဒီတန်ဖိုးကနေလက်နေကြီးနဲ့သူတို့စကေးရောက်နေရှိတဲ့ဘက်ကိုလမ်းထူတာအမှလက်နေကြီးထူလို့အထီးခိုက်တန်ရာရတဲ့လူတွေလည်းရှိရတာပြောအပြေးပြောက်လည်းရှိရဟုတ
်တန်ဖိုးရွာတွေကနေနေမျိုးရှိခံရလို့နေရင်သုံးလုံးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ်ဖေဖော်ဝါရီ22ရက်နေ့ကလည်းတန်ဖိုးရွာနဲ့ရှစ်မိုင်ဝေးတဲ့နှချောင်းနဲ့ငပားကြီးရွာတွေကိုမီးရှို့ခဲ့လို့နေရင်တချို့မီးလောင်ခဲ့ပါသေးတယ်အခုလိုစစ်တပ်ကနေမြေရှင်းနေတဲ့စကိုင်းတိုင်းကလေးမြို့တောင်ပိုင်းဒေသတွေမှာလက်တလောတိုက်ပွဲတွေမရှိပေမဲ့ရင်ကတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့မှုပါတယ်။စကိုင်းတိုင်းတပ်ပိုင်းကောလင်းမြို့အနီးကကျေးရွာတွေကိုလည်းစစ်ကောင်စီကဖေဖော်ဝါရီ22ရက်ကစလို့နေမြေရှင်းလင်းတာတွေလုပ်နေပါတယ်။ဖေဖော်ဝါရီ22ရက်မှာတော့မြို့နယ်ရှစ်မိုင်ဝေးတဲ့မင်းကုန်းရွာမှာ ဒေသခံချက်သား၄ဦးကိုစစ်ကောင်စီကလက်ပြန်ကျူးတုတ်ပြီးတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။အလောင်းတွေကိုတွေ့ရတဲ့အချိန်တွေကိုဒေသခံတူကအခုလိုပြောပါတယ်
။ကိုလေးလူငယ်စောက်ပြင်းတာအုပ်စုမျိုးရွာကနေစစ်ကောင်စီတပ်သားတွေဖြတ်သွားတဲ့အခါကျမှဒီအလောင်းလေးတော့တွေ့ရတာဗျ။အဲ့ချိန်မှာမှညီမတို့ပြန်ဝင်ဝင်ရတာဆိုတော့အဲ့ချိန်မှာတွေ့ရတာဗျ။လက်ပြန်ကျူးတုတ်ထားတယ်။မျက်လုံးကိုကျူးစီထားတယ်လေဒီမှာပြချတဲ့အရာရှိတယ်။အဲလေးယောက်လုံးကမင်းကုန်းသာတိကြီးလေ။အဲဒီစကြောင်းဝင်ခဲအဝင်ခဲရတဲ့မင်းကုန်းသာတိကြီးကြီးပါပဲ
။မကွေးတိုင်းဘက်မှာဆိုရင်လေပေါင်းမြူနေတဲ့18မိုင်နီးပါးဝေးတဲ့ပသိမ်မူရွာလမ်းပေါ်ကရေပြာကျွော်အုပ်စုရဲစခန်းမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဗိုလ်လ23ရက်နေ့ကဒေသခံကာကွယ်ရေးအဖွဲ့တွေရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံ PDF တွေနဲ့နှိစက်သူဒူးကအခုလိုပြောပါတယ်။
ဒါဆိုတော့ငွေနေအလိုနှိမ့်လိုက်ပိုင်းမှာငွေတိုက်ပွဲကြီးဖြစ်ပေါ်တယ်ညနေပိုင်းကကျွန်တော်ဆက်လက်ပြီးဖြစ်နေတယ်အဲဒီမှာစက္ကန့်မှုပါဝင်9နေရရတယ်ကျွန်တော်တို့ဒီအဖွဲ့သုံးဖွဲ့ဖြစ်တဲ့ရေစကြိုးရဲ့မြန်ရဲ့ပေါ့ရဲ့ PDF တွေပါတော့တိုင်းဟာလျှောက်ရတယ်ဘလုံးကျုံကြီးကတော့ကျွန်တော်တို့တင်းကျပ်နေစေပါပဲဟုတ်ကဲ့နောက်ထပ်စစ်တပ်ကနေပြီးတော့အခုစစ်ကူရေးလာပြီးတော့တင်းဦးစားပေါ့ဒီဒေသဝင်းကျင်ကိုအကုန်လုံးတင်းကျပ်ထားတာရှိပါတယ
်ရေစကန်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီကတရင်တို့ပြန်တာမရှိသေးပါဘူးရည်ပြရစကန်တက်ခိုက်ခံရပြီးနောက်စစ်ကောင်စီဘက်ကနေမီရှင်းလင်းနာတွေလုပ်လာမှာကိုဒေသခံတွေစိုးရိမ်ကြတဲ့အတွက်ရည်ပြကြီးရွာအပါအဝင်အနီးနားကြီးရွာတွေကရွာသားတွေထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီဆရာနာရှင်ကိုအကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားခဲ့ရသူတွေရင်ဆိုင်နေရတဲ့အခြေအနေတွေအကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကနေအာနာသိန်းတာကိုဆန့်ကျင်တဲ့အနေနဲ့အကြမ်းမဖက်အာနာဖီဆန်ရေးစီဒီအန်လှုပ်ရှားမှုမှာပါဝင်ခဲ့ကြတဲ့အစိုးရဝင်နဲ့အများအပြားစာဝတ်နေရေးအကြက်တဲနဲ့ကြုံတွေ့နေကြရပါတယ်ဒီအကြက်တဲကြောင့်အသက်ဆုံးရှုံးသွားရသူတွေတောင်ရှိပါတယ်လို့ရေနံမြေဝန်ထမ်းတွေကပြောပါတယ်စီရီယံဝန်ထမ်းတွေဖြစ်နေကြလို့ပုဂ္ဂလိကကုမ္ပဏီတွေကအလုပ်မခံရတာနောက်အင်ရှင်တွေကအိမ်ကမ်းမငှားရတာမျိုးတွေလည်းကြုံနေရတာကြောင့်တချို့ဝန်ထမ်းတွေဟာလုပ်ငန်းဝင်ကိုပြန်ဝင်သွားကြရတာတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းပိုင်းတွေကစလို့အကြမ်းမဖက်အာဏာဖီဆန်တဲ့စီဒီအမ်လှုပ်ရှားမှုတွေစတင်ခဲ့ချိန်မှာနိုင်ငံတော်ဝန်ကအစိုးရဝင်နဲ့အမြောက်အများပါဝင်ခဲ့ကြပါတယ်။ပညာရေးဌာန၊ကျန်းမာရေးဌာန၊ဆောက်လုပ်ရေးဌာန၊မြေထားဌာန၊စွမ်းအင်ဌာနစတဲ့ဌာနဆိုင်ရာကဝင်နဲ့အများအပြားစီဒီအမ်လုပ်ခဲ့ကြပါတယ်။အဲ့လို CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကလည်းဝန်ထမ်းအင်အားတွေကလည်းအတင်းဖယ်ရှားတာဥပဒေတက်တရားဆွဲတာတွေလှုပ်ပြီးတုံ့ပြန်ခဲ့ပါတယ်။ဒါကြောင့် CDM ဝန်ထမ်းတော်တော်များများတိတ်ချောင်ခဲ့ကြရပြီးအခက်အခဲတွေကြုံတွေ့နေကြပါတယ်။ CDM ဝန်ထမ်းတွေကိုနှိစက်ရထောက်ပံ့ကူညီမှုတွေရှိခဲ့ပေမဲ့တစ်နှစ်ကျော်အချိန်ကြာလာချိန်မှာတော့ပံ့ပိုးမှုမရတော့သူတွေများလာပါတယ်။တချို့ကိုမိသားစုတွေကထောက်ပံ့ပေမဲ့ရေရှည်ဝင်ဝင်မရှိတဲ့အတွက်ရပ်တည်ဖို့ခက်ခဲလာတယ်လို့ရန်ကုန်တိုင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာန CDM ဝန်ထမ်းတယောက်ကပြောပြပါဗျာ
။ထိုင်ကုန်မှုတွေကအများကြီးရှိတယ်။အများကြီးဆိုတော့ပြည်တော်စုမှလည်းထိုင်ကုန်မှုတွေရှိလာတယ်။ဝင်ဝင်မရှိတော့ရပ်တည်ဖို့ခက်လာတယ်။လူလည်းရှိမှာမိသားစုမှပဲကိုယ်ထောက်ပံ့နေရတယ်အဲ့လိုအခြေအနေကြီးဖြစ်နေတယ်။လှုပ်ရှားရတာတော့အဲ့လို CDM လောက်တာကလုံးဝမမှန်းကျင်ရဘူး
။မကွေးတိုင်းမင်းမှုမြို့နယ်ထောက်ရှာပင်ရေနံမြေက CDM ဝန်ထမ်းတွေထဲမှာဆိုရင်ထမင်းနတ်မအောင်မဆားရသူတွေလည်းများလာတယ်လို့ CDM ဝန်ထမ်းတယောက်ကပြောပြပါရယ်စားဝတ်နေရအခက်အခဲကြောင့်အသက်ဆုံးရှုံးသွားတဲ့ရေနံမြေက CDM ဝန်ထမ်း12ဦးလောက်တောင်ရှိတယ်လို့သူကပြောပါရယ
်သူကတော့ထမင်း3နဲ့ပုံမှန်3နဲ့စားတာတနက်စားရလူရှိရယ်ပြီးတော့ကြတော့ဟိုပုံမှန်လူတိုင်းစီမှာကျက်ဦးတလုံးကြော်စားကြပြီးမယ်ကျက်ဦးတလုံးညမနဲ့စားကြတာရှိတယ်အဲ့လိုမျိုးအစားဝတ်နေကျွန်တော်တို့မှစားဝတ်တည်းလည်းဘာမှမရှိဘူးဘာမှမရှိတော့ကျွန်တော်တို့မှရန်လက်ခက်ခွဲဖြစ်တယ်ပေါ့ဟိုမဖြစ်ပါဘူးဆိုရင်ကျွန်တော်တို့မှာဟွာပေါ့တလောက်ဟို3,000လောက်အရင်ကစပိုတီးရတယ်အဲ့လောက်ရရင်ကိုဟိုမစိုးဘူးပေါ့အခုကတလောက်ဟိုဘာတရားမှမရတော့ကြတော့အကုန်လုံးကခက်ခဲရှိတယ်အဲ့လိုမျိုးတချို့ကကြတော့ကျွန်တော်စီရင်လုံရင်းတလန်းနဲ့ဆုံးသွားတာရှိတယ်သာဝန်ကြီးခက်ခဲကြအခုလောလောဆယ်တော့ကျွန်တော်တို့မှတ်ထားတဲ့ရေအတွက်ရတော့ဟွာလောက်ရှိသွားပြီ12ယောက်လောက်တော့ရှိသွားပြီက
အရင်တုန်းကရခဲ့တဲ့အထောက်အပံ့တွေကလည်းအခုနောက်ပိုင်းမရှိသလောက်ဖြစ်သွားပြီလို့သူကပြောပါရယ်။ဒါကြောင့် CDM လှုပ်ရှားမှုမှာပါဝင်ခဲ့တဲ့အစိုးရဝန်ထမ်းတချို့အလုပ်ခွင်ပြောင်းဝင်သွားကြသူတွေလည်းရှိနေပါရယ
်။ရှိတာရှိပါတယ်။ရှိပါတယ်ဆိုကျွန်တော်တို့ဟိုတချို့ကလည်းနေပြန်တဲ့စာဝန်တွေအခက်အခဲကြောင့်ဘလို့မှဟိုဆောင်လွှဲလို့မရတဲ့အနေအထားကြောင့်ပြောင်းဝင်သွားတယ်လည်းရှိတယ်။တချို့ကစာဝန်တွေခက်ခဲခက်ခဲပဲဆက်လုပ်မယ်ဆိုရဲဇွဲနဲ့လူတွေလည်းတော်တော်များများရှိပါသေးတယ်။ဒါတော့ဆယ်တော့ကျွန်တော်တို့စာဝင်ကစလောက်ခါစကားတော့ဟိုလောက်တော့ရှိတယ်1,000ကျော်လောက်ရှိတယ်အ အခုလောလောဆယ်တော့ကျွန်တော်တို့မှာစာဝင်နေအခက်ခဲဒီ support ကြီးကလည်းဟိုအရင်လိုမရှိတော့ဘူးကျွန်တော်တို့မှာမရှိရတာအရင်ခက်ခဲဖြစ်တော့ကြတော့တချို့ကကြတော့ပြန်တော့မဝင်ဘူးတချို့ကကြတော့ပြန်ဝင်ကြတယ်လောလောဆယ်တော့ကျွန်တော်တို့မှာဟွာလောက်တော့ကျန်သေး900တချို့လောက်တော့ကျန်သေး
မကွေးတိုင်းမင်းမို့မြို့နယ်ထောက်ရှာပေးရင်နယ်မြေကဝန်ထမ်း1000လောက်ဟာ CDM မှာပါဝင်ခဲ့ကြတဲ့အထက်မှာ300ကျော်လောက်လုပ်ငန်းခွင်တွေကိုပြန်လည်ဝင်သွားကြတာဖြစ်ပါတယ် CDM ဝန်ထမ်းတွေအစိုးရအလုပ်ကိုဆွံ့လွှတ်ပြီးတဲ့နောက်ပိုင်းကိုပိုင်လုပ်ငန်းလုပ်တဲ့သူဈေးရောင်းသူတခြားအလုပ်ပြောင်းလုပ်သူတွေလည်းရှိပါတယ်ဒါပေမဲ့အခုနောက်ပိုင်း CDM ဝန်ထမ်းဆိုရင်အလုပ်တက်ရှာဖို့အိမ်ကန်းငှားဖို့အခက်အခဲတွေဖြစ်နေတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့ CDM ဝန်ထမ်းတယောက်ကပြောပြပါတယ
်အကျန်းမဖက်ခဲ့အာနာဖီဇန်မဲဆိုပြီးတော့ကျွန်တော်တို့ကိုယ့်ရဲ့ဒီဇိုင်းနဲ့ကိုရုံထွက်ခဲ့ကြရပါတော့เนาะအဲဆိုတော့အကျန်းတော့ဘာဖြစ်လဲဆိုတော့ကျွန်တော်ကိုယ်တိုင်ကြုံတွေ့ခဲ့ရတာပေါ့နော် CDM ကမားဆိုလို့ရှိရင်တခြားအလုပ်ရဖို့တစ်ခုချင်းဒီမှာခက်ခဲလာတာတော့ဘာလို့ဟိုပြောရင်ဒီမှာအရင်လုပ်ခုလဲကိုမင်းရင်ဒီမှာလုပ်ခုလဲဘာလို့ကြောင့်ဒီလိုအခြေအနေကြောင့်ဒီလိုအလုပ်ထွက်လိုက်တာဘာညာပြောရင်တို့ကုမ္ပဏီဘက်ကဒီအလုပ်ရှင်တွေဘက်ကလည်းပြန်ကြည့်ပါပေါ့နော်ကာလာလည်းကြာလာပြီတို့လည်းတို့စီပွားရေးအခြေခံကအဲ့လိုဖြစ်မှာပေါ့နော်ပြီးတော့ဒီအိမ်ကန်းတွေပါညှားမယ်ဆိုလို့ရှင်လေဒါစီဗန်ဓမာဟုတ်မငားခြင်းဘူးလို့ပါလို့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံလာရတယ်ကျွန်တော်စပြီးတော့စီဗန်လုံးတော့အခြေအနေနဲ့တော်တော်လေးကွာခြားသွားတဲ့အခြေအနေတွေဖြစ်လာတာပေါ့နော်ဒါတွေကတော့ကျွန်တော်တို့လက်ရှိမှာလည်းရင်ဆိုင်နေရတယ်ပေါ့နော
်လက်ဘက်တွေကတိတ်ဆောင်နေကြရတဲ့ဝန်ထမ်းတချို့ဟာတောအုပ်တွေထဲမှာရှင်းလင်းပြီးနေထိုင်နေရတာမျိုးသူများအိမ်ဘေးမှာယာယီတဲထိုးပြီးနေနေကြရသူမျိုးတွေလည်းရှိပါတယ်အခုလိုနေရေးစားရေးအတော်ကိုခက်ခဲနေကြတဲ့အတွက်ရေရှည်ဆက်လက်ရပ်တည်နိုင်ဖို့ပံ့ပိုးကူညီမှုတွေကိုမျှော်လင့်နေကြပါတယ်2021 February လဆိုင်ကဆလို့နိုင်ငံအနှံ့ဌာနပေါင်းစုံကအစိုးရဝင်တဲ့အများစုအကြမ်းမဖက်အာဏာဖီဆန်ရေးမှပါဝင်ခဲ့ကြတဲ့အတွက်အခုအချိန်ထိနေမျိုးအများစုကအပါအဝင်အစိုးရလုပ်ငန်းပိုင်းတချို့ပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိသေးပါဘူးရှင
်။မဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်းတန်းနဲ့ NND အစိုးရဝန်ကြီး3ဦးကိုတရားစွဲထားတဲ့အမှုတလကြာရနိုင်ထားရကနေဒီကနေ့ပြန်လည်ကြားနာပါတယ်။နေပြီးတော့အထူးတရားရုံးကဒီကနေ့ကြားနာပွဲတွေနဲ့ပတ်သက်လို့မအီတန်စင်ပြောပြပေးပါရှင်။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတနဲရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့စာရွက်စာတမ်းတွေတွေ့တာကြောင့်နိုင်ငံတော်လှုပ်ဝှက်ချက်ပေါက်ကြတယ်ဆိုပြီးတော့သူတို့နှစ်ယောက်ပေါ်မှာ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လှုပ်ဝှက်ချက်အဥပဒေပုံမှန်3တက်ကငွေနဲ့တရားစွဲထားတာပါဦးစိုးဝင်းနဲ့ဦးကျော်ဝင်းတို့ရဲ့စီးပွားရေးခြေလှယ်အပြင်အမှုလိုက်ရှိနေတဲ့ချို့နေထိုင်မကောင်းဖြစ်တာကြောင့်ဒီအမှုကိုဇန်နဝါရီလ28ရက်နေ့ကလေးကမကြားနာဖြစ်ခဲ့ပေနဲ့ဒီနေ့ February 24ရက်မှာမှပြန်ပြီးတော့စတင်ကြားနာတာပါနေပြီးတော့အထူးသီးသန့်တရားရုံးမှာလုပ်တဲ့ကြားနာပွဲမှာမှုခင်းတက်ဖွဲ့နည်းပညာဌာနကနည်းပညာကျွမ်းကျင်သူအရာရှိတယောက်လာရောက်ထွက်ဆိုရဲဆိုပြီးတော့စုံစမ်းသိရှိရပါသည်စီးပွားရေးအကြံပေးရှောင်းတနောရဲ့ electronic ပစ္စည်းတွေမှာတွေ့ရှိတဲ့အချက်အလက်တွေကိုတရားလိုသက်တည်အဖြစ်လာရောက်ထွက်ဆိုသလိုသက်တည်ကန်ဆောင်ရွက်စာတမ်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါသည်နှစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြီးပြတ်တာကြောင့်နောက်တစ်ပတ်ရုံးချိန်မှာလည်းဆက်လုပ်ဖို့ရှိနေပါသည်ဒေါ်ဆန်းစုကြည်ရဲ့အမှုလိုက်ရှိနေတွေကိုအမှုအကြောင်းတရေမီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။ကင်ဆာရောဂါကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီနေ့ကြားနာပွဲကိုတက်ရောက်နိုင်ခြင်းမရှိသေးပါဘူး။ဦးစိုးဝင်းရဲ့ကျန်းမာရေးကြောင့်စစ်ကောင်စီကအာမခံတဲ့အချုပ်ကနေလွှတ်ထားပေးမယ်လေစေယုံမှာစေကူတာမှုဆက်ပြီးတော့ခံယူနေရပါလိမ့်။သူ့အနေနဲ့တရားရုံးတက်ရောက်နိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့တရားရုံးကိုတင်ပြထားတာကြောင့်သူ့ရှိနေပဲတရားခွင်ကိုလာခဲ့ပါလိမ့်။NLD အစိုးရရဲ့စီမံဘဏ္ဍာဝန်ကြီးတရားဖြစ်တဲ့ဦးကျော်ဝင်းလည်းစီးရုံတက်ပြီးတော့ခွဲစိတ်ကုသမှုခံထားရပါတယ်။သူ့ကျမရဲ့အပြေအဝါမကောင်းသေးပေမဲ့ဒီနေ့ကျန်းမာပွဲကိုလာရောက်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်၊ရှောင်းတန်းနဲ့ဦးဆက်အောင်တို့ကကျန်းမာရေးကောင်းမွန်တဲ့စုပြီးတော့စုံစမ်းသိရှိရပါတယ်။ဩစတြေးလျနိုင်ငံသားရှောင်းတန်းတဲ့ဦးရဲပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းဒီနေ့မှစစ်ဆေးခဲ့ပါတယ်။အဲ့ဒီအမှုမှာလည်းတရားလိုပြတဲ့တဲ့ကိုစစ်ဆေးခဲ့တယ်လို့သိရပေမဲ့အသေးစိတ်တော့မသိရပါဘူး။နောက်တစ်ခေါက်ရုံးချင်းကိုလာမဲ့ကြတာပေးနေမှာ၃ရက်နေ့ကိုရုံးချင်းပြီးထားပါလိမ့်။ဒေါ်ဆန်းစုကြည်ဟာဒီနေ့ကြားနာတဲ့နိုင်ငံတော်လှုပ်ရချက်ပေါက်ကြားမှုဆိုင်ရာဆွဲချက်အပြင် ID လိုက်စားမှုအမှုစဲမှုရွေးကောက်ပွဲမှာပြလျော့ဩစာသုံးခဲ့တယ်ဆိုပြီးတော့ရာဇလက်ကြီးပုံမှန်130ကကြီးနဲ့တရားစွဲခံထားရတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာပါ။အစောပိုင်းတုန်းကတရားစွဲခံရတဲ့အမှုတွေက9မှုအတွက်ထောင်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားရလေဖြစ်ပါလိမ့်။
ဒေါ်ဆန်းစုကြည်ရဲ့တရားခွင်နောက်ဆုံးအခြေအနေမအီတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာရင်းနေညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြစီခင်မှာတော့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို၆လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်း나이ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်မှာတော့မြမပြည်ကလက်နက်ကိုင်အဖွဲ့အစည်းတွေတရုတ်အကျိုးစီးပွားကိုအနေနဲ့မပေးရအောင်တရုတ်အစိုးရကကြိုးပမ်းနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်။
ရုပ်မြန်မာဖက်ဆက်ကုမ္ပဏီပိုင်တကောက်နီကယ်စက်ရုံကိုတအားပေးနေတဲ့လျှက်စစ်တာဝါတိုင်၃တိုင်ကိုဇန်နဝါရီလအစောပိုင်းကထိကျိုက် PDF အဖွဲ့ကမိုင်းခွဲပြီးဖျက်ဆီးလိုက်ပါတယ်။တရုတ်ပိုင်တပ်တူကုမ္ပဏီကဒေါ်လာ3800ကျော်ရင်းနှီးထားပြီးနီကယ်တန်ချိန်၉သန်းနီးပါးနှစ်စဉ်ထုတ်ယူနေတဲ့လုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ရန်ကုန်တရုတ်ဇန်ရုံဟာလန့်ပြန့်သွားပြီး NUG အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဦးရင်မွန်ကိုဆက်သွယ်လာတယ်လို့ဇန်နဝါရီလ21ရက်နေ့ထုတ်ဧရာဝတီကဆိုပါတယ်။ NUG အစိုးရကိုအကူအညီတောင်းတဲ့သဘောမျိုးဖြစ်နေပါတယ်။နိုင်ငံခြားရင်းနှီးမှုရှိရာနေရာတွေမှာအခြေချထားတဲ့စစ်ကောင်စီတပ်ကဒေသခံအရပ်သားတွေကိုတိုက်ခိုက်တဲ့အတွက်ဒေသခံ PDF ကလက်တော့ပြန်လာမျိုးဖြစ်နိုင်တာမို့စစ်ကောင်စီတပ်နဲ့ကင်းကင်းရှင်းရှင်းနေဖို့ဦးရင်မွန်ကသတိပေးလိုက်ပါတယ်။ရဲအနေငယ်ကြတော့နေဆက်တိုက်ပွဲတွေကိုရပ်ထားဖို့တရုတ်အစိုးရကအွန်လိုင်းကနေတိုက်တွန်းကြောင်း KIO ကချင်တွတ်လိုက်ရေးအဖွဲ့ကဇန်နဝါရီလ26ရက်နေ့ကကြေညာပါတယ်ဖေဖော်ဝါရီလ4ရက်နေ့ကမတ်လ10ရက်နေ့အထိဆောင်းရာသီအိုလံပစ်ပွဲတော်ဘေကျင်းမှာကျင်းပတော့နေဆက်တိုက်ပွဲရပ်ထားဖို့ပြောတာပါပဲ
မြန်မာလက်နက်ကိုင်တိုက်ပွဲသက်ဆိုးရှင်မာကိုတရုတ်ကမြင်တဲ့အတွက်အခုလိုစစ်ကောင်စီရဲ့ရံဘက်တွေကိုစတင်ဆွေးနွေးလာတာဖြစ်နိုင်ပါတယ်စစ်ကောင်စီကိုကြီးအားကိုးနေလို့မရတော့ဘူးဆိုတာကိုတရုတ်သဘောပေါက်လာပုံရပါတယ်။နေဆက်တိုက်ပွဲဟာဒေသတည်ငြိမ်ရေးအတွက်အလေးပေးရမယ့်အချက်ဖြစ်ပေမဲ့ဆရာနာရှင်အမြင့်ပြတ်တိုက်ဖြတ်ရေးကိုဆက်လုပ်ရမယ်လို့ KIU ပြန်ကြားရေးဌာနကပြောပါတယ်။လူမှုအုံကြွားမှုနဲ့ရင်ဆိုင်လာရတဲ့1988ကတည်းကစစ်ကောင်ဆောင်ပိုင်းဟာတရုတ်ကိုမှီခိုအားထားလာရပါတယ်။တရုတ်ကလည်းသူ့လိုချင်တာရအောင်လုပ်တတ်ပါတယ်။အဲ့ဒီအချိန်ကစားပြီးပြည်သူတွေမှာတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိလာတာပါအရသာတစ်ပိုင်းအစိုးရတွေလက်ထက်မှာမြန်မာပြည်သူကိုစီးယုံသိမ်းသွင်းတဲ့စီမံကိန်းအများအပြားတရုတ်ကလုပ်ပြပါတယ်ဒါပေမဲ့တရုတ်ကိုယုံကြည်သူဥယေတိုးပွားလာပုံမရပါဘူ
းစစ်တပ်နဲ့စီးပွားရေးဖက်ဆက်လှုပ်ထားတဲ့အတွက်တရုတ်ကိုမယုံကြည်တာဖြစ်ပုံရပါတယ်ပြည်သူတွေတအုံတွင်းတွင်းဖြစ်နေတဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ဟာຫນွေဥတော်လိုင်းရေးဖြစ်ပွားတဲ့အချိန်အခါမှာရေချိန်မြင့်လာပါတယ်ရန်ကုန်တရုတ်တန်ရုံရှိမှနေစဉ်ရက်စက်စံတပ်ပြသူရှိလာပြီးတရုတ်စီမံကိန်းတွေကိုဆန့်ကျင်မှုကျွေးကြော်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်တွေမှာရှမ်းပြည်တိုးတက်ရေးအဖွဲ့ SSPP တာအင်းပလောင်တပ်ဖွဲ့ TNLA နဲ့ Water ဖွဲ့ UWSA တွေဟာတရုတ်နဲ့နီးစပ်ပြီးသူတို့ချုပ်ကိုင်တဲ့နယ်မြေတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေတိုးပွားဖို့အလားအလာရှိတယ်လို့2021ဒီဇင်ဘာလ31ရက်နေ့တို့ ISP မြန်မာစာဆောင်မှာဖော်ပြထားပါတယ
်တရုတ်မြန်မာစီးပွားရေးဇင်းညံတစ်ချောင်းမှာတရုတ်နဲ့နီးစပ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေလှုပ်ရှားနေပြီးနေမြေကြီးစိုးရေးနဲ့စစ်ရေးအသာရရှိရေးအတွက်ကြိုးပမ်းနေတာကိုကြည့်ရင်တရုတ်အကျိုးစီးပွားကိုအကာအကွယ်ပေးဖို့ရည်ရွယ်တာများဖြစ်နေသလားလို့ ISP မြန်မာကမေးခွန်းထုတ်ထားပါတယ်တန်လွင်မြင့်အရှိတ်ချမ်းကိုလွှမ်းမိုးဖို့တရုတ်ကပြင်ဆင်နေတာလားဒါမှမဟုတ်တရုတ်အကျိုးစီးပွားကိုဘက်စုံအာမခံချက်ပေးနိုင်အောင်စီစဉ်နေတာလားဆိုတာကိုစောင့်ကြည့်ရမယ်လို့ဆိုပါတယ်ဗမာစစ်အုပ်စုနဲ့တိုင်းရင်းသားလက်နက်ကန်အချို့ဟာတရုတ်စီကလက်နက်ပစ္စည်းတွေရရှိပါတယ်ဒီလိုလှေနိုင်နှစ်ဖက်နင်းလမ်းစဉ်ကျင့်သုံးနေတာဟာမော်စီတုံးခေတ်ကတည်းကဖြစ်ပါတယ်မြန်မာပြည်ရေရှည်စစ်ပွဲမှာဒီလမ်းစဉ်ဟာတရုတ်အတွက်အသုံးဝင်ပုံရပါတယ
်ຫນွေဥတော်လိုင်းအကြောင်း PDF ပြည်စုကာကွယ်ရေးတပ်တွေပေါ်ထွက်လာတဲ့အခါမှာ အာနာသိမ့်တက်ဟာအဆုံးဖြတ်ပေးနိုင်တဲ့အနေအထားမှာမရှိတော့ပါဘူးအပြည့်ရသဘောတူချက်တွေလုပ်ပြီးတိုင်းနာလက်နဲ့ကင်တွေကိုခွေထားတဲ့စစ်ပရိယာကလည်းမထိရောက်တော့ပါဘူးပြည်သူခုခံစည်းအချင်းကြားလာလေးလေးတရုတ်အစိုးရစိုးရိမ်ပူပန်လေးလေးဖြစ်လာပုံရပါတယ်စစ်ကောင်စီဟာဖြစ်နိုင်တဲ့တရုတ်နှကောင်းပေါင်းနဲ့အသက်ရှူဖို့မျှော်လင့်နေပုံရပါတယ်ဒါပေမဲ့တရုတ်ဘက်ကတော့အတွေ့အမြင်ပြောင်းလဲလာပုံရပါတယ်ပျက်စီးဆုံးရှုံးတဲ့နိုင်ငံ Free State ဘဝကိုအသွင်ကူးပြောင်းနေတဲ့မြန်မာပြည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့သူလိုအပ်လာပါတယ်ဒါကြောင့်စစ်ကောင်စီကိုရောလက်နက်ကင်တိုင်းရင်းသားတွေကိုရောစစ်လက်နက်ပစ္စည်းထောက်ပံ့ပြီးလေနံနှစ်ဖက်နင်းတာဟာမိမိအကျိုးစီးပွားကိုကာကွယ်ရာရောက်တယ်လို့တရုတ်ကယူဆနေပုံရပါတယ်ရေရှည်မတည်ငြိမ်တဲ့လက်ခဲတလင်းအခြေအနေကိုတရုတ်ကလက်ခံထားတာမို့လက်နက်ကင်အားလုံးကိုစီယုံသိမ့်သွင်းပြီးမိမိလိုအင်ဆန္ဒကိုဖြည့်ဆည်းဖို့သာဦးစားပေးမဲ့ပုံပေါ်နေပါလေခင်ဗျာ
မြန်မာပြည်ကလက်နက်ကင်ဖွဲ့စည်းတဲ့တရုတ်အကျိုးစီးပွားကိုအနေရမပေးရလျောင်းတရုတ်အစိုးရကဂျိုးပန်းနေပုံကိုဥအောင်ခင်ကမြမအရေးသုံးသက်ချက်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်စတုဒ္ဒလိုင်းအတွင်းနောက်ဆက်တွဲအဖျားရောဂါတွေအကြောင်းကိုပြောထားပါတယ်။ Omicron မျိုးကွဲသစ်တွေ့ပြီးတော့မြန်မာနိုင်ငံမှာလူတော်တော်များများကိုဗစ်ဖြစ်လာပြီးတော့ကိုယ်တိုင်ပြုစုစောင့်ရှောက်နေချိန်မှာအဖျားကျပြီးပြန်တက်လာတာကိုသတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့အချိန်နေမှာဘလောက်အဖျားပြန်တက်လာတာမျိုးပါလဲနောက်ပြီးတော့သတိထားဖို့လိုပြီးတော့ဘလို့ဆက်ပြီးတော့စီမံသင့်ပါသလဲဒီကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီဆေးရုံမှာဒီညွှန်ကြားရေးမှူးဖြစ်တာဝန်ယူပြီးမြန်မာပြည်ကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းကနေတဆင့်ကူးသပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်
โอเคดร.เซียแท้ครับคุณเราดูที่โควิดสะดุฏไลน์မြန်မာနိုင်ငံမှာတက်လာပြီးတော့အများစုอ่ะဗောနော်ကိုယ့်အနေကိုအိမ်မှာခုနေရတဲ့စီမံနေရတဲ့အနေထားမှာလူငယ်အများစုเนี่ยဒီကာကွယ်ဆေးထိုးရသူအများစုကတော့9ရက်နဲ့တစ်ပတ်အထိမှာဗောနော်တက်သားသွားလေးရှိတယ်လို့ပြီးခဲ့တဲ့တစ်ခေါက်ကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာတကယ်လို့မတက်သားပဲねပြန်ဖြစ်လာရောဆရာဘယ်လိုအကြံပြုချင်လဲ
9ရက်ကျော်သွားပြီးတော့အတူတူနှစ်ပတ်ပေါ့နော်နှစ်ပတ်လောက်အတွင်းရောက်လာတဲ့အချိန်မှာသူစပြီးတော့ပြန်ဖျားလာပြီဆိုရင်တော့နည်းနည်းလေးကျွန်တော်တို့ကသတိထားပြီးကိုယ်ဘာလို့လဲဆိုတော့အဲ့ဒီအချိန်မှာဘာလို့ပြန်ဖျားသလဲဆိုတာဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တာတည်းစားလို့ရှိရင်ဒီကိုယ်ခန္ဓာထဲမှာရှိတဲ့ကိုယ့်ရဲ့ immune system ကိုယ်ပြန်ပြီးတော့ attack လုပ်လို့ပြန်ဖြစ်လာတဲ့အပိုင်းလေးတွေကျွန်တော်ကစဉ်းစားရပုံကွာဆိုတော့အဲ့အပိုင်းလေးကနည်းနည်းလေးကျွန်တော်တို့အတွက်ဒီဆရာဝန်တွေနဲ့သတိထားရမယ်ကိုယ်။ဘာလို့လဲဆိုတော့အဲ့အချိန်ရောက်လို့ရှိရင်ပြန်ဖျားလာပြီဆိုရင်ကျွန်တော်တို့ကသွေးဖောက်ပို့လို့ရင် X-ray တွေပါကျွန်တော်တို့ကကြည့်တယ်ပေါ့နော်။အောက်ဆီဂျင်ကျလာပြီဆိုရင်ဒီအထူးဖြင့်နှစ်ပတ်လောက်နှစ် normal ညာတစ်ပတ်ခွဲပါဝင်ကျွန်တော်စပြီးတော့အဖျားနေ့တိုင်းအဖျားတက်နေတယ်ကိုယ်။ဒါမှမဟုတ်လေလွန်ခဲ့တဲ့9ရက်လောက်ကဖျားပြီးသွားပြီ။ OK သွားပြီးတော့မှစရတော့15ရက်လောက်ကြာမှာအဖျားပြန်ပြီး103နေ100လေးပြန်ဖြစ်လာပြီဆိုလို့ရှင်နည်းနည်းကြောက်ပါကျွန်တော်ကနည်းနည်းတော့မဟုတ်ကျွန်တော်တို့ဆိုတော်တော်ကြောက်ပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒါကိုဘယ်လိုမျိုးကုသဖို့အကြံပြုခြင်းလဲဆရာကြီ
းဒီကိုခန္ဓာတွေကကိုယ့်ရဲ့ immune system ကိုယ့်ကိုပြန် attack လုပ်နေပြီလားအဲ့ဒါနဲ့ coronavirus မှာရသွားပြီသက်ဆုံးရှုံးသွားတာပါဒါကြောင့်မလို့ဒီ inflammation ဆိုတဲ့ကိုခန္ဓာမှာရောင်နေတဲ့ cell တွေပေါ့နော်အဲ့လိုမျိုးဖြစ်လာပြီဆိုရင်တော့နည်းနည်းသတိထားပြီးတော့ကြည့်ရမယ်ဒီလူမှာကျွန်တော်တို့တော့ secondary bacterial infection လို့သုံးတာပေါ့နော်ဒီ virus infection ရပြီးတဲ့နောက်ပိုင်းမှာ bacterial အကောင်တွေကနေဒုတိယတစ်ကြိမ်ထပ်ဝင်ပြီးတော့ pneumonia ဖြစ်သွားတာလားဒါမှမဟုတ်လို့ရှိရင် body ကနေကိုယ်ပြန် attack လုပ်ပြီးတော့ပဲဒီ inflammation markers တွေရောင်နေ number 2ပေါ့နော်ရောင်နေ cells တွေ number 2တက်လာတာလားဒါတွေကိုကျွန်တော်တို့ခွဲကြတာပေါ့အဲ့ချင်းကြလို့ရှိရင်ဒီခါကျရင်ကျွန်တော်တို့က antibody လို့ခေါ်တဲ့ပိုးမွားတတ်တဲ့ဆေးတွေပေါ့နော်ပြီးအပြင်ဒီခါလေးကြလို့ရှိရင် steroid တို့ပါတို့ကျွန်တော်အဲ့ချင်းမှာသုံးပါတယ်ဆိုတော့ဟုတ်ပုတ်သက်စီလေလူတိုင်းတောက်ဆရာမလိုပါဘူးဒီဟာကဗိုင်းရပ်ဆိုတဲ့ပိုးဟာနေဖြစ်စေတဲ့ရောဂါပါဖျားတိုင်းပုတ်သက်စီတောက်ရဲဆိုတာမဟုတ်ပါဘူးကျွန်တော်လည်းမပေးပါဘူးကျွန်တော်ဆိုလို့ရှိရင်ဒီကိုရိုနာဗိုင်းရပ်ဖြစ်နေတဲ့လူရဲ့80ရာနဲ့90ရာခန့်လုံးဒီကျွန်တော် antibody မပေးပါဘူးပုတ်သက်စီတောက်လို့ရှိရင်သူ့ကြောင့်ဖြစ်လာမယ့်ဆိုးကျိုးတွေကလည်းရှိတာပဲလေ
ဟုတ်ကဲ့ဆရာအဲ့တော့ အခုလိုဒီအလွယ်တကူမပေးဘူးပေါ့နော်ဆရာပြီးခဲ့တဲ့တစ်ခေါက်ကဒီ Remdesivir ဆိုတဲ့ဆေးအကြောင်းလဲပြောခဲ့တဲ့ခါကျတော့ဘလို့လူမျိုးတွေမှာဆိုရင်တော့ဒီ Remdesivir ဆေးကိုပေးဖို့လိုမလဲဆရာ
ဒီ Remdesivir လို့ခေါ်တဲ့အကျော်တွေကိုထည့်ရတဲ့ဆေးကို9ရက်ပေးခြင်းဒီ Oxygen Saturation 92ရာခိုင်နှုန်းကျတယ်လူနာက symptom တွေရှိနေတယ်အသက်ရှူချက်တယ်92ရာခိုင်နှုန်းကျရဆိုတိတာတယ်ကိုယ်80ရာခိုင်ဖြစ်တာဒီလိုမျိုးလေ91ရာခိုင်ဖြစ်တာမဟုတ်ဘူးဒီရောတိတိတတာကိုသူတို့ short of breath ဖြစ်ပြီးရောက်လာတာကိုအသက်40လေးတကယ်ဟိုဟာထူးအသက်ရှူချက်ဟာထူးဆွဲပြီးတော့အဲ့လိုရောက်လာတာကိုအဲ့လိုလူတွေကိုကျွန်တော်တို့ပေးပါနောက်တစ်ခုကဟိုမတက်နိုင်တဲ့ဆုံးကြလို့ရှင်တော့ဒီလိုလူတွေကိုငွေကြီးမတက်နိုင်တဲ့တက်နိုင်တဲ့နည်းလမ်းနဲ့ကျွန်တော်ပေးလို့ရမှာပါနေပြီးတော့ကိုကပတ်စံရှိတဲ့လူတန်းစားဖြစ်လို့ပုပ်ပလီကဆေးရုံနဲ့ပေါ့သွားပြီးတော့အောက်ဆီဂျင်က96ရာခိုင်နှုန်းလောက်ရှိနေတယ်ချောင်းလေးနည်းနည်းလေးဆိုတော့ Remdesivir ပေးပြီးတော့ငါဒီယောဂါရဒါကြီးကမလုံးတင်တဲ့အရာပေါ့နော်ကိုရဲဒါကျွန်တော်လည်းဒီနေ့ဒီချိန်မှာဒီနိုင်ငံမှာကျွန်တော်လုတ်ပိုင်ခွင့်မရှိပါဘူးလုတ်တာနဲ့ကျွန်တော်လည်းအလုပ်ပြုံပါပါဆိုတော့ဟိုဒါငါအဖေမလို့လည်းကျွန်တော်မလုတ်ပိုင်ခွင့်မရှိပါဘူးโอเคကျွန်တော်ကိုယ်တိုင်ဖြစ်နေတော့မှဒါမျိုးလုတ်ပိုင်ခွင့်မရှိ90ရာခိုင်နှုန်းကျော်လို့ရှိရင်ဘာမှလုပ်စရာမရှိဘူးကျွန်တော်တပည့်လည်းဖြစ်တာပဲဟိုဖြစ်တာမှလည်းမင်းနာမှစိုးစိုးဝါးကြီးကိုနာတာဝင်းနေလည်းရှော်တာမှမင်းနဲ့အမေအသက်က30ကျော်ပဲရှိတာပဲဆိုတော့ကျွန်တော်ပြောဒီတိုင်းမဲ့တစားရည်တော့ okay တယ်ပြီးသွားပြီကျွန်တော်တို့ရဲ့ဒီအလုပ်မှာရှိတဲ့ပေါ်စီတငငချင်းဖြစ်တာပဲဒါပေမဲ့ oxygen saturation ဘယ်လောက်လဲ90%ဆိုကျွန်တော်သူ save နှလုံးထုတ်ထားလဲ3လုံးထုတ်ထားလဲကျွန်တော်ပြောရင် okay ပါပါကျွန်တော်မေးတယ်ငါဘာလုပ်ရမလဲဘာမှလုပ်စရာမလိုဘူးသေချာလားကျွန်တော်ပြောရင်ကျွန်တော်သေချာတယ်ဘာမှလုပ်စရာမလိုဘူး3ရက်မြောက်ကြာနေလို့ရှိရင်ကောင်းပါပဲဆိုတော့3ရက်မြောက်တဲ့နေ့တကယ်ပဲကျွန်တော်ဖုန်းခေါ်တယ်ဟုတ်ကဲ့အကုန်ကောင်းသွားပြီ
ဟုတ်ကဲ့ဆရာအဲ့တော့နောက်ရောဒီမလိုအပ်တာတွေရှိသေးလားဆရာ
ကျွန်တော်တို့ဇေယဝင်နေနေနဲ့တတ်နိုင်သလောက်မလိုအပ်တဲ့ blood test မလုပ်ပါနဲ့ဒီယောဂါ blood test လုပ်လို့လည်းတွေ့ရမှာတွေးဖောက်လို့လည်းတွေ့ရမှာမဟုတ်ပါဘူးချက်စိတ်ဆွေးရိုက်လို့ရှိရင်လည်းတက်မှန်ရိုက်လို့ရှိရင်အနည်းငယ်များတော့တွေ့မှာပဲကိုရဲဒါပေမဲ့ oxygen saturation မကျရင်ဒီတက်မှန်ရိုက်ခြင်းကဘာလို့မလဲကျွန်တော်ဆိုမရိုက်ဘူးကျွန်တော်ဒီမှာလည်းဒီတိုင်းပဲလုပ်ပါတယ်မရိုက်ပါဘူးကျွန်တော်အများကြီးပဲကြည့်နေတာပဲလို့လာတယ်ဒါတကင်း oxygen ကျပြီဆိုတော့ကျွန်တော်ရိုက်တယ်ရိုက်ရုံနဲ့မကောင်းကျွန်တော်လိုအပ်လို့ရှိရင်သွေးလည်းဖောက်ပါတယ်ဆေးရုံတင်ပြီဆိုတော့ကျွန်တော်ကသွေးလည်းဖောက်တယ်တက်မှန်နေတယ်တကယ်လိုအပ်ပြီဆိုကျွန်တော်က scan ထိတော့ကျွန်တော်ရိုက်တယ်လိုအပ်ရင်ကျွန်တော်တုံးချတာပေါ့နော်ဆိုတော့ဒီလူငယ်တွေအနေနဲ့ငါတော့ vaccine မထိုးထားဘူးသုံးရက်အတော့အတွင်းမှာကောင်းသွားနိုင်တယ်ဒါ80နာနေ85ရာခိုင်နှုန်းတော့တော့လူငယ်တွေကအကုန်လုံးမှတ်ပါတယ်အသက်65နှစ်ကျော်သွားရင်တော့ကျွန်တော်ဆေးမထိုးထားရင်ကျွန်တော်အမှမခံရဲပါဘူးဘာလို့လဲဆိုတော့16ရာခိုင်နှုန်းက ICU လောက်အထိရောက်သွားနိုင်တဲ့အနေအထားရှိပါတယ်ဒါတည်းမှာအဲ့ ICU ကိုရောက်သွားတဲ့အချိန်မှာ 50% နီးပါးလောက်အထိအသက်ဆုံးရှုံးနိုင်တယ်ပေါ့နော်ကျွန်တော်တို့မှလည်း Omicron ဖြစ်နေတဲ့အချိန်တော့အသက်ဆုံးရှုံးနေလူတိုင်းရှိတာပေါ့ကွာကျွန်တော်ဆေးရုံမှာဆိုရင်တော့20နီးပါးလောက်အထိဖြစ်လိုက်တယ်ဒီတလခွဲလောက်အတွင်းမှာပေါ့နော
်ဟုတ်ကဲ့ဆရာနောက်ဒီအားစေသုံးဆွဲတာမျိုးရော
တခြားသောဗီတာမင် C တွေ D တွေ Zinc တွေတောက်လို့ရလားဆိုတော့တောက်လို့ရရွယ်ဒါပေမဲ့ဒါတွေကကျွန်တော်လည်းမရပြီးဘူးကျွန်တော်ဆိုတော့ရှင်းရှင်းနေပဲ Levin ပြုတ်ချင်းခိုင်းနေ Levin သိမ့်နာတယ်ဆိုရင်တော့ကျွန်တော်တို့အဲ့လိုမျိုး Levin ပြုတ်ချင်းတဲ့ဟာလေးလုပ်ပေးတယ်ရင်းမြန်းတောက်ခိုင်းနေ Temperature ကိုတော့ပုံမှန်ချက်ခိုင်းနေအပြားကြတဲ့ဆေးတောက်ခိုင်းနေကိုယ်ရည်လက်တွေသိပ်ကြိုက်တယ်ဆိုရင်တော့အခက်ခဲပြောက်တဲ့ဆေးတောက်ခိုင်းနေနောက်ပြီးတော့အားရှိစေတော့အစာပေါ့ဘယ်အစာမဆိုကိုစားခြင်းတဲ့ဟာကိုစားခိုင်းနေဟို Sugar တွေပါရတော့တတ်နိုင်တဲ့လောက်တော့ငါတို့ရစီဂျိုရှိနေဆိုတော့စီဂျိုတော့တေချာစစ်ခိုင်းတယ်ပို့ပြီးတော့စစ်ခိုင်းတယ်ဘာကြောင့်လဲဆိုတော့ဒီကိုရိုနာဗိုင်းရပ်စ်စီဂျိုအလုံးတရာမှပို့ပြီးတော့ညာစီတယ်ပေါ့နော်ဆိုတော့တခါလေကြလို့ရှိရင်လူတွေကသိမ့်နှုံးနေပါညာဆိုလို့ရှိရင်တော့ကျွန်တော်အဲ့လိုမျိုးစီဂျိုတွေပါလိမ့်မရှိပြင်မဲ့လေစစ်ခိုင်းလိုက်တယ်အဲ့လိုစစ်ခိုင်းလိုက်ခြင်းအပြင်အရင်ကဆိုလို့ရှိရင်တကယ်ဖြစ်တဲ့ဒေါက်တာဖြစ်တဲ့ကျွန်တော်ကျွန်တော်တချို့လူတွေဆိုကျွန်တော်အင်ဆူလင်အောင်ဒီတိုင်းအိမ်မှာရှိတဲ့လူကိုသင်ပေးပြီးကျွန်တော်ထိုးပြီးတော့လူနာကိုကျွန်တော်ကုခဲ့တာပဲဆိုတော့လေတယ်လီဖုန်းနဲ့လည်းကုလို့ရပါတယ်ကျွန်တော်လည်းတတ်နိုင်တယ်လို့ကျွန်တော်တွေ့တဲ့လူတွေကိုကျွန်တော်တတ်နိုင်တယ်လို့ကျွန်တော်တို့လုပ်ပေးပါရင်ကျွန်တော်တပည့်လည်းတတ်နိုင်တယ်လို့တော့လုပ်ပေးပါတယ်သူနည်းဆိုတော့ပဲမြန်မာနိုင်ငံမှာရှိတဲ့အကြောင်းမျိုးကြောင့်စေခံမဖွင့်နိုင်ရင်လည်းကျွန်တော်တို့ဒီတယ်လီဖုန်းနဲ့ပဲဖြစ်ဖြစ်ကျွန်တော်ဗီဒီယိုကောနဲ့ပဲဖြစ်ဖြစ်လုပ်ပေးအဲ့လိုမျိုးလူနာတွေကိုကြည့်ပေးခြင်းအပြင်ကျွန်တော်ထင်တယ်လေအများကြီးကိုကျွန်တော်တို့ပူညီပေးလို့ရနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တဲ့အပတ်စဉ်ကြမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FVB ရတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒ
ီတစ်ပတ်တိုင်းပြည်လွှာမှာနားဆင်ရမှာတွေကတော့မူဘီနယ်က NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်တွေလုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကချိတ်ပိတ်နေပါတယ်။လာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲမှာစစ်ပေးရှောင်ရွာသား၄ယောက်မိုင်းနှိမ့်မိပြီးတော့ဒေဆုံးသွားခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းကံပလက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေကြောင့်ဒေသခံတွေစစ်ပေးတိတ်ဆောင်နေကြတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းပါ။တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုအခုလအတွင်းစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်။ဖေဖော်ဝါရီလ21ရက်နေ့ကချောင်းဆုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်မိချိုတဲနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဦးလင်းတင်ထေးဖေဖော်ဝါရီလ19ရက်နေ့ကတထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်သူနဲ့မြို့တော်မြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ခင်ကြော့ဖြူဖေဖော်ဝါရီလ18ရက်နေ့ကဘီလင်းမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါ်သီရိယတနာတို့ရဲ့နေအိမ်တွေအတီးတီးချိတ်ပိတ်ခံခဲ့ရပါတယ်အလားတူလုပ်ငန်းရှင်နဲ့ NLD ပါတီဝင်တွေလည်းဖြစ်ကြတဲ့တထုံမြို့နယ်လိပ်အင်းရက်ွက်ကဦးစောကျော်မိုးပိုင်ဆိုင်တဲ့ Second Cafe Garden Sign ကြိုက်ကော်ရက်ွက်နေဦးအောင်ကျော်ထွေးရဲ့နေအိမ်ဦးစော်မင်းထွန်းရဲ့နေအိမ်နဲ့ခြံတွေကိုလည်းဖေဖော်ဝါရီလ19ရက်နေ့ကချိတ်ပိတ်ခဲ့တယ်လို့ဒေသခံတွေထံကသိရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလအထက်မှာလဲပေါင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးစောစောထူးနေအိမ်နဲ့ကြိုက်ထုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာခင်ဆောင်ရဲ့နေအိမ်နဲ့ဈေးခန်းတွေကိုချိတ်ပိတ်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာစစ်ပေးတင်းဆောင်ရဲ့အမျိုးသမီးနဲ့ကလေးအပါဝင်ရွာသား၄ဦးမိုင်းနှိမ့်တေဆုံသွားခဲ့ပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်တာကြောင့်ဖေဖော်ဝါရီ14ရက်နေ့ကမိုင်းရော်တိုက်နယ်ရဲ့အရှေ့ဘက်ဆယ်မိုင်ခန့်အကွာမှာရှိတဲ့ပန်စပေအုပ်စုပန်နန်းရွာကရွာသားတွေမိုင်းရော်ဈေးထဲမှာလာပြီးခိုးလုံနေကြပြီးတော့တိုက်ပွဲငြိမ်သက်လို့ရွာပြန်လာတဲ့အချိန်မှာမိုင်းနှိမ့်ခဲ့ကြတာပါ။ဖေဖော်ဝါရီ18ရက်နေ့ကနေရက်ပြန်သွားချိန်မှာရွာမရောက်ခင်မိုင်းနှိမ့်တာကြောင့်ကနဦး3ဦးတေဆုံးပြီးလာရှိုးဆေးရုံကို5ဦးပို့ဆောင်ရမှာနောက်ထပ်2ဦးထပ်မံတေဆုံးခဲ့တာဖြစ်ပါတယ်လက်ရှိမိုင်းရော်တိုက်နယ်ထဲမှာတိုက်ပွဲတွေငြိမ်နေပေမဲ့နှစ်ဖက်စစ်ရေးတင်းမာမှုတွေစီနေဆဲပါ
ကရင်ပြည်နယ်ကော့ကရိတ်မြို့မှာရှိတဲ့စစ်ကောင်စီတပ်ကမြို့အပြင်ခြေရွာဘက်မှာလက်နက်ကြီးနဲ့မကြာခဏပစ်ခတ်တာကြောင့်ဒေသခံလူထုတချို့ထိခိုက်ဒေဆုံးတာတွေရှိတယ်လို့ဒဏ်ရာရရှိသူတွေလည်းရှိခဲ့ပြီးလူထုအမြောက်များကနေအိမ်မပြန်ရဲသေးပဲတိမ်းရှောင်နေရပါတယ်အခုလ18ရက်ညပိုင်းမှာလဲကော့ကရိတ်မြို့နဲ့တမိုင်ခန့်နာဝေးတဲ့ကမိုင်ကုန်းကျေးရွာဘက်မှာညအချိန်လက်နက်ကြီးနဲ့ပစ်နေတာကြောင့်အမျိုးသမီးတဦးထိမှန်ဒေဆုံးပြီးအမျိုးသားတဦးထပ်မံဒဏ်ရာရရှိသွားခဲ့ပါတယ်အဲ့ဒီကမိုင်ကုန်းကျေးရွာဘုံကြီးကျောင်းဝင်းထက်မှာလဲစစ်ကောင်စီအင်အား40ဝန်းကျင်ခန့်ကအချိန်တလကျော်ကြာတတ်ဆွဲထားတဲ့အပြင်ကမိုင်ကုန်းရွာနဲ့အနီးနားကျေးရွာတွေမှာလဲအဲ့ဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာနေတာကြောင့်ဒေသခံတွေကရွာထဲမှာမနေရဲပဲတိမ်းရှောင်နေရပါတယ
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဒီမရွာသား16ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာနနစ်နေပါရှိနေပေမဲ့အဆက်အသွယ်မရသေးတဲ့အတွက်တာဝန်ရှိသူတွေစုံစမ်းဖော်ထုတ်ပေးဖို့မိသားစုဝင်တွေလိုလားနေကြပါတယ်သူတို့ကိုလွန်ခဲ့တဲ့2020ခုနှစ်မတ်လဒုတိယပတ်တုန်းကတမန်ငန်းငါးလျောက်ခံစစ်ကြောင်းတစ်ခုကဒီမရွာတစ်ကဦးကျော်ဝင်းအပါဝင်10ဦးနဲ့ဒီမရွာမကြီးကဦးထွန်းမောင်ဝင်းအပါဝင်10ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလ7ရက်နေ့ကရခိုင်တပ်တော်အေအေနဲ့ဆက်ဆက်တယ်လို့ဆွဆွဲပြီးဖမ်းဆီးခံထားရသူ46ဦးကိုစစ်ကောင်စီကလွတ်ပေးခဲ့ပေမဲ့ဒီမရွာသားတယောက်မှပါမလာတဲ့အတွက်မိသားစုဝင်တွေစိုးရိမ်နေကြပါတယ်2020ခုနှစ်တုန်းကစစ်တပ်နဲ့အင်အားတို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီမရွာကအင်ချီတရားကြောင့်မြေရှုပ်ခံရပြီးရွာသားအများပြားလည်းအခုချိန်ထိစစ်ပေးဆောင်စခန်းမှာရှိနေတဲ့အပြင်နေဆိုင်ရာရှေ့မျိုးအိမ်တွေမှာလည်းခိုးလုံနေကြဆဲဖြစ်ပါတယ်
ချင်းပြည်နယ်မြို့တော်ဟာခါမြို့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေမြို့ဝင်မြို့ထွက်ဂိတ်တွေမှာအခုရက်ပိုင်းအတွင်းစစ်စေးရေးတင်းကျပ်ပြီးလက်ကင်ဖုန်းတွေမှာလည်း VPN software တွေ့ရင်ဖမ်းဆီးဒဏ်ငွေဆောင်ခိုင်းတာတွေပုံမလုံဆောင်လာနေတယ်လို့ဟာခါမြို့ကဒေသခံတွေထံကနေသိရပါဗျ။ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကလည်းဟာခါမြို့ကနေရန်ကုန်မြို့ကိုပြေးဆွဲတဲ့ဟာခါမန်ခီးတဲ့တင်ကားတစီဟာခါမြို့အထွတ်မှာစစ်ကောင်စီတပ်ဖွဲ့ကစစ်ဆေးရမှာကားပေါ်ပါလာတဲ့လူငယ်3ဦးရဲ့ဖုန်းကိုစစ်ဆေးပြီးဖမ်းဆီးသွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းစစ်ကောင်စီက
Facebook လူမှုကွန်ရက်ကိုပိတ်ထားလိုက်ပြီးမြန်မာနိုင်ငံကပြည်သူတွေအနေနဲ့ Facebook ကို VPN နဲ့ချိတ်ဆက်မှတာအသုံးပြုနိုင်ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူတွေကိုတည်င်းမောင်းချတဲ့အနေနဲ့ VPN software တွေကိုပါအခုလိုစစ်ဆေးဖမ်းဆီးမှုတွေလှုပ်ဆောင်လာနေတာဖြစ်ပါတယ
်။အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ဘက်မှာတော့စစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတယ်လို့အဲ့ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာကြေးရွာတွေကိုစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။အကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပါတယ
်။စစ်ကောင်စီတပ်ဟာမကွေးတိုင်းစောမြို့နယ်လောင်းရှိကြီးရွာဘက်ကနေကံပက်မြို့နယ်ဂျင်တွဲမြို့ဘက်ကိုစစ်အာအလုံးရင်းနဲ့စစ်ကြောင်းထိုးလာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကလေးကချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နေ့စဉ်စစ်တိုက်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။လောင်းရှိကြီးရွာဘက်ကနေစစ်ကား16စီးနဲ့အင်အား300နီးပါးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာဂျင်တွဲမြို့မှာစစ်အာဖြစ်တင်းဖို့တက်လာကြတာဖြစ်ပြီး CDF ကံပက် CDF ဒိုင်စော PDF နဲ့ CNA ပူးပေါင်းတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဘက်ကအနည်းဆုံးအယောက်20လောက်သေဆုံးခဲ့တယ်လို့ CDF ကံပက်တပ်ဖွဲ့ကတမမမှုကပြောပါတယ်
ကျင်းပြေကိုသူတို့မရမကအယောက်ဆောက်ကိုကျင်းချင်တယ်ဗောအမတော်တော်လမ်းတစ်ချောင်းလုံးမှာတိုက်ပွဲဖြစ်တာတော့19ရက်နေ့ကလေးအစားဖြစ်တယ်19ရက်နေ့မှာမနေ့ပိုင်းတစ်ခါညနေပိုင်းမှာတစ်ခါဗောတိုက်ပွဲဖြစ်တယ်အဲ့ဒါမှာမနေ့ပိုင်းမှာသူတို့တေချာပေါ့ထယောက်ကတော့ညနေပိုင်းမှာတော့သူတို့၄ယောက်ကြတယ်ဒီတန်ရရတဲ့ဟာလည်းရှိတယ်22ရက်နေ့မှာသူတို့တိုက်ပွဲထပ်ဖြစ်တယ်အဲ့ဒါမှာသူတို့၃၄ယောက်လောက်ဆိုကြတယ်ဗောအဲ့မှာ22ရက်နေ့ဗောနော်တိုက်ပွဲကတော့တဏီဘုံမိပါတော်လေးကျင်းထန်ခဲ့တယ်အဲ့မှာသူတို့ဒီ17ယောက်ကတော့ဆုံးစက်တယောက်ကတော့တည်ချတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာလောက်ရှိနဲ့ဂျင်တွဲမြို့အကြမ်းမှရှိတဲ့ဆွဲလွဲကျင်မောချောင်းရီရှောင်လမ်းမြခင်ပင်အနီးတွေမှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်ချင်းပြည်နယ်နဲ့မကွေးတိုင်းနယ်ဆက်မှာတည်ရှိတဲ့ကံပက်မြို့နယ်ကိုစစ်ကောင်စီကထိ ंछ ုပ်ဖို့အတွက်ခုလိုစင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတာဖြစ်ပြီးတိုက်ပွဲတွေကတော့ရှစ်လျှောက်ဖြစ်လာနိုင်တယ်လို့သူကပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကြောင်းထိုးလာမှုကြောင့်လောင်းရှိနဲ့ဂျင်တွဲမြို့အကြမ်းမှရှိတဲ့မစာတွေးမောချောင်းလိုင်တုတ်ထန်းကုန်းစတဲ့ကြီးရွာတွေမှာနေထိုင်တဲ့ပြည်သူတထောင်ကျော်လောက်ဟာရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့နေထိုင်စားတော့ရေးပါလဲအခက်ခဲကြုံနေရတယ်လို့ကံပလက်ဒေသခံတဦးကပြောပါတယ်
ခုချိန်ကတော့ဘလို့ကအိမ်တွေကလည်းအကုန်လုံးဆုံးပြီးမှတော့တဲ့ကိုသွားပြီးမှရှောင်နေရတဲ့တော့နောက်တော့သူတို့မှနေရထိုင်ကြတယ်မြို့ကလည်းကြာတယ်နေ့တည်းကအရန်ကမြို့မြန်တိုင်းပုံစံမြို့ကလည်းကြာတယ်တော့သူတို့မှပြတ်ပတ်နေလို့အခက်ခဲတွေကတော့အများကြီးပဲသူတို့ကနဲ့ရစ်ခါပိုင်းရောသူတို့လည်းယုံပြီးမှနေကြတယ်
လက်ရှိကံပက်မြို့နယ်မှာစစ်ပေးရှောင်ဦးရီ4000အထိရှိနေတယ်လို့စစ်ပေးရှောင်ကော်မတီဝင်တဦးကပြောပါတယ
် IDP ကနေချင်းရတော့တော်များတယ်ကံပက်မြို့ဆိုလို့ရှိရင်ဒီလိုမရှိကြတာကမန်းချေဦးရီကကြတယ်ကျွန်တော်တို့ဒီ4000ဝန်းကျင်လောက်ရှိနေတယ်ငွေတွေတန်းလောက်ရှိမှရှောင်းတာလေဟောမှရှောင်းတာလေဒီကုန်းလောက်ရှိအဲဒါသမီးမရှောင်းနေကြတာ
ကပ်လက်မြို့မှာချင်းကကွေတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြား2021ခုနှစ်မေလလယ်လောက်ကစပြီးပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာဖြစ်ပါတယ်
။ဆက်ပြီးတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေကိုရှော့ချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်စက်ညှိနှိုင်းရေးနည်းလမ်းတွေကိုဦးစားပေးဖော်ဆောင်ကြဖို့ကြားဖြူပါတီခေါ်ရှမ်းတိုင်းဒေသဒီမိုကရက်တစ်ပါတီ SNDP ကနေတိုက်တွန်းထားပါတယ်။ဒီကြောင်းကိုတော့နမ်ဟောင်းကနေတင်ဆက်ပေးထားပါတယ်။
တိုင်းနယ်လက်နက်ကိုင်အဖွဲ့တွေအနေနဲ့ဆွေးနွေးညှိနှိုင်းခြင်းဖြင့်ငြိမ်းချမ်းရေးအဖြစ်ရှာတင်တယ်လို့ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌလက်ဖြင့် UPDJC ပြည်ထောင်စုငြိမ်းချမ်းရေးကော်မတီရဲ့ဥက္ကဋ္ဌလက်ဖြစ်တဲ့စိုက်အပေါင်းကအခုလိုပြောပါတယ်
။တိုင်းဒေသလက်နက်ကိုင်အများစုကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့သူတို့ပြောထားတာကြားကျွန်တော်တို့ဝန်တာစီရပဲ။စောင်းမှုနဲ့လက္ခဏာပဲလေ။အဲကျွန်တော်တို့ကဒီငြိမ်းချမ်းရေးအတွက်ဆိုရင်လက်နက်ကိုင်ပြီးတော့ဖြည့်ရှင်းတာငြိမ်းချမ်းရေးပြဿနာမပြီးဆုံးနိုင်ဘူး။စပွဲပေါ်မှာထိုင်ပြီးတော့ဆွေးနွေးမှအဖြစ်ပေါ်မှာဒါမှပြောင်းစုကငြိမ်းချမ်းမှာ
တိုင်းနာလက်နက်ကိုင်အဖွဲ့တခုချင်းစီရဲ့ပင်းရင်နိုင်ငံရေးရည်မှန်းချက်တွေကိုရာဦးစားပေးဖော်ဆောင်ဖို့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုတွေရှော့ချဖို့နဲ့နိုင်ငံရေးဆိုင်ရာစစ်ဆန်ညှိနှိုင်းရေးနည်းလမ်းတွေကိုရာအထူးဦးစားပေးဖော်ဆောင်ဖို့တိုက်တွန်းကြောင်းဖေဖော်ဝါရီလ21ရက်နေ့ရက်စွဲနဲ့ကြားဖြူပါတီကစာတစောင်ထုတ်ပြန်လိုက်ပါတယ်အပြစ်ရက်ပြီးဆွေးနွေးကြမယ်ဆိုရင်စစ်ကောင်စီပြင်ဆင်ထားတဲ့ရေကောက်ပွဲအတိုင်းသွားမယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုကို၃နှစ်ကနေ၅နှစ်အတွင်းဖော်ဆောင်နိုင်လိမ့်မယ်လို့စိုက်အပေါက်ကယုံကြည်ပါတယ
်ကျွန်တော်ပြည်ထောင်စုရဲ့ပြဿနာကပါလဲဆိုတော့ဖက်ဒရယ်ဖြစ်ဖို့အရေးကြီးတယ်တကယ်လို့တိုင်းရင်းသားလက်နက်ကအဖွဲ့တွေကလည်းလာပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုလို့ရှိရင်တောင်းကျဆိုင်ပြီးတော့ ကျွန်တော်ဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုသွားမလဲနော်ဘယ်လိုအခြေခံဥပဒေကိုညှိနှိုင်းပြီးတော့ဆွေးနွေးသွားကြမလဲဆိုတဲ့ဟာကဟိုငါးနဲ့မဟုတ်ဘဲနဲ့သုံးနဲ့လည်းဖြစ်ဖြစ်သွားမှာပေါ့နော်မြန်မြန်ဆန်ဆန်နဲ့ဟိုညှိနှိုင်းဆွေးနွေးနိုင်ဖို့အရေးကြီးတယ်တကယ်လို့ NCA လက်မှတ်ထိုးထားတဲ့တိုင်းတည်းရောလက်မှတ်မထိုးသေးတဲ့တိုင်းသားတည်းရောလာပြီးတော့ဆွေးနွေးမယ်ဆိုလို့ရှိရင်ပို့ပြီးတော့မြန်ဆန်ထိရောက်မယ်လို့ဥရောကယုံကြည်နေလဲတော့ပေါ့နော်
ဒါပေမဲ့လက်ရှိမှာတော့တပြည်လုံးအပြည့်ရဖို့မဆိုထားနဲ့ရှမ်းနဲ့နဲ့ကန်အချင်းချင်းတွေ့ဆုံဆွေးနွေးဖို့အတော်ပင်ခက်ခဲနေတယ်လို့ရှမ်းမြို့တိုင်းရင်ကြားစစ်ရေးမှပါဝင်တဲ့ပုဂ္ဂိုလ်တဦးကပြောပါရယ်နိုင်ငံတော်အစိုးရနဲ့တပ်မတော်အနေနဲ့တိုင်းနာပြည်သူတွေကိုညှတာတော့အပြင်ရှမ်းပြည်နယ်အတွင်းစစ်ရေးပဋိပက္ခတွေရပ်ဆဲနိုင်ရေးကိုပါဝင်ကူညီထိန်းသိမ်းပေးဖို့မေတ္တာရပ်ခံကြောင်းရှမ်းတိုင်းနာမြဒီမိုကရက်တစ်ပါတီ SNDP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။မွန်ပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအမတ်ဟောင်းတချို့နဲ့ပါတီဝင်လုပ်ငန်းရှင်တွေရဲ့နေအိမ်နဲ့ဆိုင်တွေကိုစစ်ကောင်စီကနေဆက်တိုက်ချိတ်ပိတ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာစစ်ဘေးရှောင်ရွာသား၄ဦးမိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအမီပ
ါ။ FBB ကတိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းအတန်လွင့်အစီအစဉ်မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မကြခင်မှာတော့အစီအစဉ်ဒီအဆုံးတတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့ကြာသာပရိနိညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ဖြစ်တဲ့စစ်ပွဲတွင်ပြင်လက္ခဏာအားလုံးနဲ့ပြည့်စုံတဲ့စစ်ပွဲကြီးတစ်ပွဲကိုရုရှားနိုင်ငံကစတင်ပြီးအိမ်နီးချင်းယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်လိုက်ပြီးဖြစ်ပါတယ်။ယူကရိန်းနိုင်ငံကီးဖ်မြို့တော်အပါအဝင်မြို့ပေါင်း16မြို့နယ်နဲ့မင်းနယ်မှာပောက်ကွဲသံတွေလေကြောင်းအန္တရာယ်အချက်ပေးသံတွေကြားခဲ့ရပြီးတော့အရက်သားတွေအပါအဝင်အယောက်40ထပ်မင်းတေဆုံးခဲ့ရပြီလို့ယူကရိန်းကပြောပါတယ်။ယူကရိန်းသမ္မတကတော့လူထုကိုထိတ်လန့်တကြားမဖြစ်ကြဘို့ရုတ်တံမိကွန်းကနေတဆင်ပြောခဲ့ပေမဲ့ယူကရိန်းလူထုကြားမှာတော့စိုးရင်တကြီးဖြစ်နေကြပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုအနောက်နိုင်ငံအများအပြားကပြစ်တင်ရှုံချပြီးတော့ချထားပြီးသားဒဏ်ခတ်အရေးယူမှုတွေအပြင်ပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေထပ်ပြီးတော့ချမယ်လို့ချိန်ချောက်ထားပေမဲ့ရုရှားသမ္မတကတော့နောက်တွန်သွားမဲ့ပုံမရှိပါဘူး။ရုရှားနိုင်ငံထဲမှာစစ်ဆန့်ကျင်ဆန္ဒပြပွဲတွေမလုပ်ကြဘို့နဲ့လုလာမယ်ဆိုရင်အပြင်းအထန်အရေးယူမယ်လို့ရုရှားပြည်ထရေးကဒီကနေ့ပဲသတိပေးလိုက်ပါတယ်ရှင်အခုလိုမျိုးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အမှုကိုမြန်မာနိုင်ငံဘက်ကတော့မြန်မာစစ်ကောင်စီကထောက်ခံပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကရုရှားနိုင်ငံအနေနဲ့နိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့ခိုင်မြဲစေဖို့လှုံ့ဆော်ခဲ့တဲ့လှုံ့ဆော်တဲ့လှုံ့ဆော်ချက်လိုပဲသူမြင်တဲ့အကြောင်းရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းညှိထားတဲ့ကမ္ဘာချိန်ခွင်ရှာညီမျှရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်နေရက်တည်တယ်ဆိုတာကိုကမ္ဘာကိုပြသတာပဲဖြစ်တယ်လို့ VOA မြန်မာပိုင်းရဲ့ဆက်သွယ်မေးမြန်းခန်းမှာသူကပြောခဲ့ပါတယ်။ဆီယနာသိမ့်ပြီးတော့စစ်ကောင်စီကိုလက်နက်ရောင်းချမှုတွေပိတ်ဖို့ကုလသမဂ္ဂနဲ့မြန်မာအရေးကျွမ်းကျင်သူတွေကဇက်တိုက်တောင်းဆိုထားချိန်မှာပဲရုရှားနိုင်ငံဘက်ကမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေဆက်ပြီးရောင်းချပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးယူကရိန်းကိုရုရှားကနေတိုက်ခိုက်တာကြောင့်ကမ္ဘာအစုရှယ်ယာဈေးတွေကတော့ကျဆင်းသွားပါတယ်။လောင်စာဆီဈေးနဲ့ရွှေဈေးတွေကတော့စန့်ချိန်တင်ပြီးထိုးတက်သွားပါတယ်ရှင်။မလေးရှားဝန်ကြီးချုပ်နဲ့ဒီကမ္ဘောဒီးယားခေါင်းဆောင်တွေဒီကနေ့ကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချိန်မှာတော့မြန်မာအရေးကိုထည့်သွင်းပြီးတော့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံကဆီယနာသိအကြက်တဲနဲ့တခြားဒေသတွင်းပြဿနာတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကိုလေရင်စီတွေရောင်းချတာကိုပိတ်ပင်ဖို့နိုင်ငံပိုင်စွမ်းအင်ဌာနကိုအ мян ဆုံးပိတ်ဆို့တန်ခတ်ဖို့လူခွေအဖွဲ့တွေကတောင်းဆိုနေကြပါတယ်ရှင်မြန်မာစစ်ကောင်စီတပ်ဟာအတိုက်ခံနေပေါ်မှာလေကြောင်းကနေတိုက်ခိုက်နေတာမို့ဒီလိုမျိုးလေရင်စီတင်ပို့တာကိုကြက်တက်မှုအတွက်နိုင်ငံတကာအစိုးရတွေကိုတောင်းဆိုနေတာဖြစ်ပါတယ်ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင် ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့အလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖက်အင်ဂျင်နီယာတွေကတော့ National Kali နဲ့ PJ Elias တို့ဖြစ်ပါတယ်။ကျွန်မကစုပေါ်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ 11:00 ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.